Welcome to the Voice of America in Burmese.
Mingwam ne kema shen. Washington ne ro BW American tan ga ni. 2020 June 28 ye. Tining ne ne mne kin season le go. Myanmar san lo de mne 6 na yi ga ne 9 na yi thi. Line lo meter 24 40 ne 51. Line lo meter 190 lo ga ni. Thauk lan pe ni ba ni.ကျမခင်ရတပါဒီမနေ့ကင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ပြောပြပေးပါမယ်အမေရိကန်နိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းပြည်နယ်အများပြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားနေပြီးအရီဇိုနာနဲ့ဖလော်ရီဒါပြည်နယ်တွေမှာတော့စနေနေ့ကတရက်အတွင်းဒီရောဂါပိုးအကူးဆက်ခံရသူဆန်းကျင်တင်လောက်အောင်တွေ့ခဲ့ရပါတယ်တောင်ပိုင်းကတိုက်ခတ်စ်ပြည်နယ်မှာလည်းကူးဆက်သူတိုးလာနေတာကြောင့်အချိန်မတန်သေးပဲအရက်ဘားတွေပြန်ပြီးဖွင့်ခွင့်ပေးခဲ့တာအတွက်နောင်တရတယ်လို့ပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်။စနေနေ့အထိဆိုကမ္ဘာတစ်လွှားမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ10သန်းနီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက9သန်းနီးပါးရှိနေတယ်လို့ American John Hopkins စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာတော့အကူးစက်ခံရသူက2သန်းခွဲနီးပါးနဲ့ကမ္ဘာတစ်လွှားအကူးစက်ခံရသူအားလုံးရဲ့4ပုံ3ပုံလောက်ရှိနေပြီးအများဆုံးဖြစ်နေတယ်လို့ဘရာဇီးလ်က 7.3 တန်းနဲ့ဒုတိယအများဆုံးဖြစ်ပြီးရုရှားက 6 သိန်းကျော်နဲ့တတိယအများဆုံးပါ။ African American မျိုးသား George Floyd အပါအဝင်တခြား African American တွေရဲဖမ်းဆီးမှုအတွင်းတည်ဆုံအောင်မှုတွေကိုအကြောင်းပြုပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိုပါတီကြီးနှစ်စလုံးကထောက်ခံထားပေမဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေကိုလွှတ်တော်မှအတည်ပြုနိုင်ရေးကြိုးပမ်းချက်ကရှင်မတိုးနောက်မဆုတ်အခြေအနေနဲ့ရပ်တန့်နေပါလေ။ဒီမိုကရက်တစ်ကြီးဆိုးတဲ့အောက်လွှတ်တော်ကစစ်သည်ပြည်နယ်မှာ Republican အမတ်3ရဲ့ထောက်ခံမှုနဲ့ Democrat Party ကတင်သွင်းတဲ့အငင်းပွားပွဲမူကြမ်းကိုမဲခွဲအတည်ပြုပေးခဲ့တာဖြစ်ပြီးဒါကို Republican နဲ့ကြီးဆိုးတဲ့အထက်လွှတ်တော်ကိုဆက်ပြီးတင်သွင်းရမှာတော့မအောင်မြင်ခဲ့ပါဘူး။အထက်လွှတ်တော်အများစုအမတ်များခေါင်းဆောင် Mitch McConnell ကဒီမူကြမ်းအတွက်တရားဝင်အခြေတင်မဆွေးနွေးရခင်မှာ Democrat တွေလိုလားတဲ့အတိုင်းအထက်လွှတ်တော်ကလုံမပေးနိုင်ဘူးလို့ညင်းပယ်ခဲ့တာဖြစ်ပါတယ်။အခုလိုကျိုးပန်းချက်တုံဆိုင်သွားတာဟာပါတီကြီးညက်ချာနဲ့ဆိုင်ဆိုင်ကွဲပြားနေတာကိုပေါ်လွင်စေပြီးအမေရိကန်ပြည်သူတွေလိုလားနေတဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရင်းနဲ့လူဝင်မှုကြီးကြပ်ရေးတနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးတို့လိုတခြားကိစ္စတွေကိုပါလွှတ်တော်မတ်တွေဘက်ကဆောင်ရွက်လို့မရတဲ့အခြေအနေဖြစ်သွားစေပါတယ်။အမေရိကန်နိုင်ငံသား29ရာခိုင်နှုန်းကနိုင်ငံတွင်းရာဇဝတ်မှုတရားစီရင်စနစ်ကြီးတစ်ခုလုံးကိုပြုပြင်ပြောင်းလဲရမယ်လို့ယုံကြည်ထားကြကြောင်းAP နဲ့ NRC တို့ရဲ့လူမှုသဘောထားစစ်တမ်းကောက်ယူမှုမှာတွေ့ရပါတယ်။ဒီလိလာချက်ရရာခိုင်နှုန်း40ကဒီစနစ်အတွက်ကြီးကြီးမားမားအပြောင်းလဲတွေလုပ်ရမယ်လို့ခံယူကြပြီး25ရာခိုင်နှုန်းကတော့ပြောင်းလဲမှုအနည်းချင်းပဲလုပ်ဖို့လိုတယ်လို့ယူဆကြောင်းဖော်ပြထားပါတယ်။ပြုပြင်ပြောင်းလဲရေးအတွက်အမေရိကန်နိုင်ငံတလွားဆန္ဒပြတောင်းဆိုမှုတွေစတင်ခဲ့ရာအခင်းဖြစ်ပွားခဲ့တဲ့မင်းနီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာတော့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲဖို့ကြိုးစားမှုဟာပိုးပြီးအောင်မြင်နေတာတွေ့ရပါတယ်။ပြင်းထန်သမ္မတအီမန်နျူအယ်မေခရွန်ကသူဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့မကြခင်တွေ့ဆုံပြီးယုံကြည်မှုတည်ဆောက်ရေးဆွေးနွေးပြောဆိုမှုတွေလုပ်တော့မယ်လို့စနေနေ့ကပြောပါတယ်။သူဟာရုရှားနိုင်ငံကိုမကြခင်မှာတွားရောက်မှာဖြစ်ပြီးဥရောပဒေသလုံခြုံရေးဒေသရင်းပဋိပက္ခအရေးနဲ့ရာသီဥတုပြောင်းလဲမှုဆန်ရပြဿနာတွေကိုဆွေးနွေးမှာဖြစ်ကြောင်းတွစ်တာကနေရေးပါတယ်။ဒါအပြင်ဥရောပနိုင်ငံတွေရဲ့ရုရှားပေါ်မှာရန်ဘက်တပ်ဖွဲ့ဆက်ဆံနေမှုဟာအလုံမဖြစ်တယ်လို့ရုရှားဟာဥရောပဒေသလုံခြုံရေးအတွက်တိုက်ကိုအရေးပါတယ်လို့ပြောပြီးရုရှားနဲ့သူတို့ရဲ့မဟာဗျူဟာကျဆက်ဆံရေးကိုပြန်ပြီးသုံးသပ်ကြဖို့ပြင်သစ်သမ္မတကဥရောပနိုင်ငံတွေကိုတိုက်တွန်းခဲ့တာပါ။ခေါင်းဆောင်တို့ဗီဒီယိုနဲ့ဆက်သွယ်ပြောကြားခဲ့ပြီးနောက်တစ်နေ့မှာအခုလိုရုရှားသမ္မတနဲ့တွေ့ဆုံမှာဖြစ်ကြောင်းပြင်သစ်သမ္မတကကြေညာလိုက်တာပါ။ရုရှားသမ္မတပူတင်ကလည်းသူ့နဲ့ပြင်သစ်သမ္မတတို့ဟာယူကရိန်း၊ဆီးရီးယားနဲ့လိဗျအရေးတွေပြန်ဘောကန်ဒေသရင်းတင်းမာမှုတွေလိုကမ္ဘာပြဿနာတွေဖြေရှင်းရမှာနှစ်ဖက်ပို့ပြီးနိုင်ငံကကပူးပေါင်းဆောင်ရွက်ကြဖို့ကြိပေးခဲ့ကြတယ်လို့တောက်ကြနေကပြောပါတယ်။ Blue Nile မြစ်ပေါ်မှာအီသီယိုးပီးယားကအစ်စ်ဆောက်လိုက်တဲ့ရေအဖက်စစ်ထုတ်တဲ့ရေကာသာကြီးအတွက်ရေဖြည့်မှုနဲ့ပတ်သက်ပြီးဒီမြစ်ကြီးကိုအသုံးပြုနေတဲ့နိုင်ငံ၃နိုင်ငံဖြစ်တဲ့ Egypt, Sudan နဲ့ Ethiopia တို့ညှိနှိုင်းဆွေးနွေးပွဲတွေပြန်ပြီးကျင်းပမယ်လို့တောက်ကြနေကသဘောတူခဲ့ကြပါတယ်။စနေနေ့အစောပိုင်းမှာလည်း Ethiopia ရေနဲ့စွန့်ရင်ဝင်ကြီးကဒီ၃နိုင်ငံတာဝန်ရှိသူတွေဟာလက်ရှိရပ်တန့်နေတဲ့ညှိနှိုင်းဆွေးနွေးမှုတွေကိုအာဖရိကသမ္မတ AU ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းပြန်ပြီးဆက်ဖို့ဆုံးဖြတ်ခဲ့တယ်လို့အတည်ပြုပါတယ်။ဒါ့အပြင်လာမယ့်သတင်းနှစ်ပတ်သုံးပတ်အတွင်း AU ရဲ့ပံ့ပိုးမှုနဲ့ဒီအငင်းပွားနေတဲ့ရေကာတာစီမံကိန်းအတွက်အပြည့်အစုံသဘောတူညီချက်ချနိုင်အောင်လှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒေါ်လာ40.6ဘီလီယံအကုန်ကျခံဆောက်လုပ်ထားတဲ့အီသီယိုးပီးယားရေကာတာကြီးအတွက်မိုးရာသီစတင်မဲ့ဇူလိုင်လထဲမှာ ရေစပြီးဖြည့်ဖို့အီသီယိုးပီးယားကလှုပ်ချင်နေတာပါဒါပေမဲ့အီဂျစ်နဲ့ဆူဒန်တို့ကတော့သုံးနိုင်ငံသဘောတူညီမှုရတဲ့အထိစောင့်ဆိုင်းစီစဉ်ကြတာဖြစ်ပါတယ
်ဗျူရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ရမ်တုံးပါ View American တိုင်းရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာစီးပွားရေးအထိနာနေချိန်မှာပဲမြန်မာနိုင်ငံကအမေရိကန်ဒေါ်လာ356.5သန်းရေးပေါ်အကူအညီပေးဖို့နိုင်ငံတကာငွေကြေးရောင်းဝယ်အဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတည်ပြုဆုံးဖြတ်လိုက်ကြောင်းဇွန်လ26ရက်နေ့တောက်ကြနေကသတင်းထုတ်ပြန်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်ခီးသွွားလုပ်ငန်းတရှိန်ထူးကျဆင်းနေတာပြပကငွေပို့မှုတွေရပ်ဆိုင်းကုန်တာနဲ့ကုန်ပစ္စည်းထောက်ပံ့မှုလမ်းကြောင်း supply chain တွေပြတ်တောက်ကုန်တာကြောင့်မြန်မာစီးပွားရေးအထိနာနေတယ်လို့ IMF ဖွဲ့ရဲ့ဒုတိယစီမံခန့်ခွဲမှု Director Mitsuhiro Furusawa ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။အခုပေးရတဲ့ငွေကြေးက COVID-19 ကြောင့်မြန်မာနိုင်ငံအရေးတကြီးလိုအပ်နေတဲ့ဘာသာငွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့လည်းသူကပြောပါတယ်။ IMF ရဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်တစ်ခုကနေဒီငွေတွေကိုပေးရခဲ့တာဖြစ်ပြီး IMF ကအကူအညီပေးရမှာချုပ်တင်စီးပွားစည်းကမ်းတစ်ခုဖြစ်တဲ့မြန်မာစီးပွားရေးပြည်ပြောင်းလဲရေးဆိုင်ရာကိစ္စကိုဒါဖြင့်အချိန်တော်ကြာစိစက်ကြီးနိုင်မှုတွေလုပ်ဆရာမလို့ပဲပြည့်ရခဲ့တာလည်းဖြစ်ပါတယ်။ဒီငွေကြေးတွေကိုမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍပုံမှန်တိုးတက်ကောင်းမွန်အောင်ဆောင်ရွက်ဖို့အစားအသောက်ဖြောက်ဖြူးပေးဖို့နဲ့အကာအကွယ်မဲ့လိုအပ်နေသူတွေကိုငွေကြေးတက်ရိုက်ထောက်ပံ့မှုတွေပေးရမှာအသုံးပြုနိုင်မှာဖြစ်တယ်လို့စီးပွားရေးလုပ်ငန်းတွေနဲ့လက်သမားတွေကိုအကူအညီပေးရမှာလည်းမြန်မာအစိုးရအနေနဲ့အသုံးပြုနိုင်မှာဖြစ်တယ်လို့ IMF ကပြောပါတယ်။တစ်ဆက်တည်းမှာပဲမနေ့ဆောင်က29ရက်နေ့ကမြန်မာနိုင်ငံအတွင်း COVID-19 ရောဂါတုံ့ပြန်ရေးအတွက်ထုတ်ပြန်ထားတဲ့အမိန့်တွေကိုတက်တန်းတိုးလိုက်ပါတယ်။ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအတွက်ဇန်နဝါရီ30ရက်နေ့အထိမြို့သားအစီကော်မတီကထုတ်ပြန်ထားတဲ့အများပြည်သူဆိုင်ရာပန်ကြားချက်နဲ့လူကြားချက်အမိန့်တွေကိုဇူလိုင်လ15ရက်နေ့အထိရပ်တန့်တက်လိုက်ကြောင်း COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားကော်မတီကအတိအပြည့်တင်ကြားချက်ထုတ်ပြန်ခဲ့ပါတယ်။ဒီပါခီးတဲ့ဒီလေးဆိုင်ရာမှုပိတ်ပင်တာပြင်းချက်လည်းဇူလိုင်လ15ရက်နေ့အထိဆက်လက်တည်ရှိနေမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဒုက္ခသည်စခန်းတစ်ခုအနားမှာရာဇဝတ်ကိုင်းဝင်လေလို့ယူဆရတဲ့ရိုဟင်ဂျာအမျိုးသား၄ယောက်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့တွေနဲ့အပြန်အလှန်ဖြစ်ခဲ့မှုဖြစ်ပွားခဲ့အပြီးသေဆုံးသွားကြောင်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါရယ်။ကောက်ဆက်ပစားခရိုင်အတွင်းမှာအဲ့ဒီရာဇဝတ်သားတွေရှိနေတာကိုသတင်းရရှိတာကြောင့်တောက်ကြနေမွန်တက်ချိန်လောက်မှာဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကရုတ်တရက်ဝင်ရောက်စီးနင်းချိန်မှာဖြစ်ခဲ့မှုတွေဖြစ်ပွားခဲ့တယ်လို့လည်းရဲရာရှိအစ်တော်ဟူစိန်ကပြောပါရယ်။ရဲတပ်ဖွဲ့ရောက်ရှိကြောင်းသိရှိသွားချိန်မှာအဲ့ဒီရာဇဝတ်ကိုင်းဝင်တွေကစတင်ပစ်ခတ်တာကြောင့်ရဲတပ်ဖွဲ့ကပြန်လည်ပစ်ခတ်ရမှာအခုလိုတည်ဆုံရတာလို့လည်းရဲရာရှိဟိုစိန်ကပြောပါရယ်။အဲ့ဒီလူလေးဦးစီကတနက်လေးနဲ့ကြီအတောက်20နဲ့စိတ်ကြွစေရပါစေးပြား4000ကိုသိရှိရမိတယ်လို့လည်းရဲရာရှိဟိုစိန်ကပြောပါရယ်။အဲ့ဒီရပါစေးပြားတွေကိုမြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းခိုးသွင်းလာတာလို့လည်းရဲတပ်ဖွဲ့ကကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံတော် The Daily Star သတင်း website မှာဖော်ပြထားပါရယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းတစကနခုနှစ်ဩဂလတုန်းကမြန်မာစစ်တပ်ကနေပြည်တော်ရှင်းလင်းရေးလုပ်ချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်နဲ့အတူရိုဂျာဒုက္ခသည်တန်းဟာဘင်္ဂလားဒေ့ရှ်နယ်စပ်ကစကန်30ခုမှနေထိုင်နေကြတာပါမြန်မာအစိုးရကရိုဂျာ3လုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်လို့ပြောထားပါတယ်ခင်မလေးရှားရေကြောင်းဥပဒေစိုးမိုးရေးအေဂျင်စီ MMEA ကပင်လယ်ရေနဲ့ငါးဖမ်းပိုက်ချလုပ်ငန်းခွင်တစ်ခုမှာမြန်မာ18ယောက်ကိုဇွန်လ25ရက်နေ့ကတွေ့ရှိပြီးဖမ်းဆီးထိန်းသိမ်းထားတယ်လို့မလေးရှားနိုင်ငံရေကြောင်းဥပဒေစိုးမိုးရေးအေဂျင်စီရဲ့ညွှန်ကြားမှုဟာမီဇန်ဟာရုံကပြောပါတယ်။အခုလိုဖမ်းဆီးမှုကို Ops Pattern Log ပင်လယ်ခတ်တပ်စစ်စီရေးလို့ခေါ်တဲ့စစ်စီရေးရလုံဆောင်တာဖြစ်ပြီးပြည်နယ်ပြည်နယ်ဘာတူမောင်းရဲ့အရှိတောင်ဘက်ရေမိုင်3.2မိုင်အကွာကလုပ်ငန်းခွင်ကိုဝင်ရောက်စီးနှင်ဖမ်းဆီးကြတယ်ဖြစ်ပါတယ်။ဖမ်းဆီးခံရသူတွေထဲက3ယောက်က2018ခုနှစ်မှာတည်တံ့ကုန်ဆုံးနေတဲ့အလုပ်လုပ်ခွင့်ပါမစ်ကိုကန်ဆယ်ထားပြီးတနက်စလင်းကတော့တရားဝင်ထောက်ထားဆောင်ရွက်စာရည်မရှိဘူးလို့ MMEA ရဲ့ Director Hamiza Harun ကပြောပါတယ်။အာဖရိကနိုင်ငံတွေကိုပေးရမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဆိုင်ရာအထောက်ပံ့ပစ္စည်းတွေကိုတည်ယူပို့ဆောင်ပေးမယ်လေရင်တွေကပထမဆုံးလေရင်တစ်စီး UK နိုင်ငံကနေပြန်တန်းထွက်ခွာသွားပြီလို့ British တော်ဝင်လေတပ်ကပြောပါတယ်။အဲ့ဒီလေတပ်နဲ့အတူလူတရာဆန့်ယာယီစေးုံတရုံအတွက်လိုအပ်တဲ့ပစ္စည်းတွေပါရှိသွားတယ်လို့လည်း AP သတင်းဌာနကပြောပါတယ်။ အာဖရိကနိုင်ငံတွေကိုပေးပို့မဲ့ပစ္စည်းတွေကိုတည်ဆောင်ပေးမဲ့လေခီးစင်တွေစီစဉ်ပေးဖို့ကုလသမဂ္ဂအဖွဲ့ကမြစ်တာရက်ခံပြီးနောက်မှာဗြိတိန်နိုင်ငံဟာမြောက်အတ္တလန္တိတ်မဟာမိတ်စာချုပ်နီတူအဖွဲ့တွေကပထမဦးဆုံးအကူအညီပေးတဲ့နိုင်ငံဖြစ်တယ်လို့လည်းနီတူတွင်းဝန်ချုပ်ဂျန်စတိုတန်ဘတ်ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်ဒီနေ့ခုနှစ်နေမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျမကစုမမရှင်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ကုညီလို့ဆောင်ပေးနေသူတွေကဘလို့ပန်ကြားကြသလဲဆိုတာပြောပြပေးကြပါမယ်။ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာနှစ်ချီလာပြီမဲ့အခုချိန်ထိစစ်ရေးတင်းမာနေဆဲဖြစ်ပြီးလက်တလုံးမာကိုရခိုင်ပြည်နယ်ရသေးတောင်မြို့နယ်တဲ့တပ်စစ်ကြောင်းတွေကနယ်မြေရှင်းလင်းရေးလုပ်မှာဖြစ်လို့ချင်းရွာတွေထဲမှာမနေဘဲခိတရှောက်တိတ်နေကြဖို့ရခိုင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကရက်ွက်ကျေးရွာအုပ်ချုပ်ရေးမှုတွေကိုအကြောင်းကြားထားပြီးတဲ့နောက်မှာဒေသခံပြည်သူထောင်နဲ့ချီတိတ်လျှောက်ထွက်ပြေးနေကြရပါတယ်။အခုချိန်ထိရသေးတောင်မြို့နယ်ကြောက်တန်းကျေးရွာအုပ်စုကျေးရွာပေါင်း53ရွာကရွာသူရွာသားတွေတင်းရှောင်ဖက်ပြေးလာနေကြပြီးသူတို့လိုအပ်ချက်တွေကိုလိုက်လံကူညီပေးနေတဲ့ရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကအခြေအနေကိုပြောပြပါဗျ
။ဟိုတိုက်ပွဲဖြစ်တဲ့နေရာကတော့တော်တော်များများဖက်ပြေးလာတာတွေကိုတွေးနေရပါတယ်။ဥမာနှင်းဆက်ရကြေရော်တွေကိုဖြေးကြတယ်နောက်တစ်ခါရသေးတောင်မြို့ကိုဖြေးကြတယ်အကုန်လုံးလိုလိုပဲရော်တိုင်းလိုလိုပဲပေါ့နော်သူတို့ဖက်ပြေးလာကြတာကိုတွေးရပါတယ်။ခုဆိုရင်ဒုက္ခတွေအများကြီးကိုကြုံတွေ့နေရတာတွေးရပါတယ်။ဒီတရားဝင်ထုတ်ပြန်ထားတဲ့စာမှာဒီပြည်သူတွေကကြေရော်သူကြေရော်သားတွေကဒေသခံတွေကဖက်ပြေးလာမယ်ဆိုတာလေသူတို့ကြိုတင်သိပြီးသားပါ။အဲ့ဒါကြောင့်သူတို့ရဲ့တော်ရေးလာရေးစာဝတ်နေရေးလုံခြုံရေးကိုလည်းအစိုးရတရက်အနေနဲ့တာဝန်ယူပြီးနေလို့ကျွန်မပြောချင်ပါတယ်။
ရတလောမှာရသေးတော်မျိုးနဲ့တွင်တိတ်ရှောက်ထွက်ပြေးလာတဲ့သူတွေနောက်ရွာတွေထဲမှာတက်ကြည့်ရွယ်ဦးတွေနဲ့ကလေးငယ်တွေပိတ်မိနေတဲ့သူတွေကိုတွားရောက်ခေါ်ဆောင်နိုင်အောင်ကူညီကယ်ဆယ်ရေးအဖွဲ့တွေကဝိုင်းဝန်းကြိုးပမ်းနေကြတယ်လို့အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေးကပြောပြပါတယ
်လောလောဆယ်အဲ့ဒီတင်သာဆိုတဲ့မင်းစုခံရတဲ့ရွာမှာရောက်30လောက်ပိတ်မိနေခဲ့တယ်ဆိုပြီးတော့အဲ့ဒီဒေသခံတွေကလည်းတောင်းကြလို့ကျွန်တော်ဒီရသေးတော်မှာမြေယူဒေသဖွံ့ဖြိုးရေးဖွဲ့ဆိုတာရှိတယ်အဲ့ဒီမြေယူဒေသဖွံ့ဖြိုးရေးအဖွဲ့ကနေပြီးတော့ဥဆောင်ပြီးတော့တောပြီးတော့အကူအညီပေးပြီးတော့အဲ့လူတွေကယ်ထုတ်နေတယ်ဒီနေ့မနေ့ပေါ်ကြတယ်အဲ့ဒါအမှန်တကယ်အဲ့ဒီမှာမနေနိုင်ဘူးဆိုနေနိုင်တဲ့နေရာတွေကိုအစီအမံပေးရမယ်ဆိုတဲ့ဟာကိုဝေဖန်ကြတာပေါ့နော်ဦးကချက်ချင်းခေခန့်တယ်ချက်ချင်းသူဝင်တိုက်တယ်အဓိကအခက်ကတော့နေရေးပေါ့နော်လောလောဆယ်တော်တော်ဖြစ်တယ်လို့ရတဲ့နေရာမှာနေရတဲ့အခြေအနေမျိုးဖြစ်နေတယ်ဦးရှင်ကမိုးကလည်းတအားယောနေတယ်ဒီရခိုင်မှာ
ရခိုင်ပြည်နယ်အတွင်းမှာစစ်မီးတွေငြိမ့်နိုင်မှုအလားအလာမျှော်လင့်ချက်နိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ရှင်းနိုင်မှာမလားဆိုတဲ့အပေါ်မှာရခိုင်မျိုးသားကောင်စီရဲ့တွေ့မှုဥထုံးစော်ကအခုလိုတုံ့တက်ပါတယ
်ဒီငိမ့်ချတဲ့နီးနဲ့အဖြစ်ချလို့တဲ့အခါမှာနော်ဓာတုယူတုဂုံတိုက်ခါရှိမှုလို့ပေါ်မှာအခြေခံပြီးတော့မှလုတ်တံဖုတ်တဲ့အတွက်ဒီလိုမျိုးဘေးထွက်ဆိုးကျိုးတွေဖြစ်လာတယ်ပေါ့နော်တနက်ကန်တော်လည်းအဖွဲ့အစည်းတွေကိုဒီတပ်မတော်ကဓာတုယူတုဂုံတိုက်ခါရှိစွာနဲ့နော်ဆက်ဆံတဲ့အပြုမူတဲ့အပြုမူမျိုးမလုပ်တဲ့အတွက်ဒီနေ့စစ်ပွဲတန်တရားမှာကျွန်တော်တို့လေနေရတယ်ဒီတပ်မတော်ရဲ့နော်အငရေးစံတာတကယ်ရှိတယ်ဆိုလို့ရှိရင်ဒီပြဿနာကနေပြီးတော့မှနှွေးကျင်ကြချင်းဖြေရှင်းလို့ရတဲ့ပြဿနာလို့မြင်ပါတယ
်။ရခိုင်ပြည်နယ်ရင်းကစေပြဿနာတွေကိုလွှတ်တော်ကနေတစ်စစ်ဖြေရှင်းနိုင်အောင်လွှတ်တော်ကိုယ်စားလှယ်ဒီဘက်ကလည်းစူးစမ်းသွားမယ်လို့ရခိုင်အမတ်ဒေါက်ခင်စောဝေကပြောပါတယ်
။အခုကျွန်မတို့လွှတ်တော်သက်သက်မှလည်းအရေးကြုံတာလေဆိုရင်တော့ကျွန်မတို့ရခိုင်မျိုးသားပါတီအနေနဲ့ရောလွှတ်တော်အနေနဲ့ရောကျွန်မတို့ကိုယ်စားလှယ်အနေနဲ့ရောဟိုသူတို့ဘောဘလို့ကူညီရမလဲဆိုတာကိုတော့ကျွန်မတို့စီစဉ်ချဖို့တော့ကျွန်မတို့ရှိပါလိမ့်ရှင့်။
ရခိုင်ပြည်နယ်အတွင်းစစ်ဖြစ်နေတဲ့မြို့နယ်တွေမှာဇွန်လအစောပိုင်းထိစစ်ရှောင်ပြည်သူပေါင်း 36,400 ကျော်အထိရှိခဲ့တယ်လို့လက်တလော AA နဲ့မြန်မာစိုးရတပ်တို့ကြားတိုက်ပွဲတွေအပြင်နေသားဆောင်ရဲစခန်းတွေကိုတိုက်ခိုက်တာတွေလည်းရှိထားပါတယ်။အခုချိန်ထိကတော့ရခိုင်ပြည်နယ်မြောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေအရှိန်ရော့သွားမဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူးရှင်။ကျွန်မစုမမ
မလေးရှားနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေတဲကအလုသမားတွေပါဝင်လူပေါင်း190ကျော်ကိုမြန်မာနိုင်ငံပြန်ပို့ပေးလိုက်တဲ့သတင်းကိုပြောပြပါမယ်။ကျမအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ် -19 ကာလအတွင်းဒုက္ခရောက်နေကြတဲ့မြန်မာလူသမားတွေပါဝင်အလဲဗီဇာတွေနဲ့ရောက်လာပြီးတိတ်မိနေသူတွေကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့မြန်မာတန်ရုံးစီစဉ်တဲ့ဇွန်လ28ရက်နေ့မှာပဲကယ်ဆယ်ရေးလေယာဉ်နဲ့မြန်မာနိုင်ငံကိုပြန်ပို့ပေးလိုက်ကြောင်းမလေးရှားနိုင်ငံကမြန်မာလူသမားတန်ရာရှိဦးအောင်စောမင်းကပြောပြပါဗျာ။ ကျန်ရခုနှစ်ဆင့်ကညနေကြံခဲ့တဲ့သူကတော့ငါရောက်အဲ့ငါရောက်တော့ပြီတယ်ကျန်တဲ့ဟိုလိုက်ရှိတဲ့သူကတော့တယောက်နှစ်ယောက်ကျွန်တော်တို့သိရတယ်ကျန်တဲ့သူကတော့တော်တော်များများဒါပေမဲ့လေရင်အခုမှဆက်တာဆိုတော့ဟိုတရက်အထိကြတာလောလောဆယ်တော့ဆက်မလာတယ်မလေးစားနိုင်ငံမှာတရားဝင်အလုပ်လုပ်ဖို့နိုင်ငံတော်တူညီချက်MOU နဲ့ရောက်လာပြီးမှဒီကစားရေးလေရင်နဲ့ပြန်ပို့ခံရတဲ့အထက်မှာပါဝင်ပါတယ်သူတ ကျောင်းလာနေစကွန်ရနေမှာရောက်လာပြီးအလုပ်ရှင်တဲ့လူတမားကြမပြေလဲမှုတွေစာချုပ်ပါအတိုင်းလူအားခါတွေမရတာတွေကြောင့်အစီမပြေဖြစ်လာပြီးတဲ့နောက်နိုင်ငံကူးစာအုပ်တွေကိုအလုပ်ရှင်ကတင်ယူထားပြီးမြန်မာတန်ရုံးရှိမှာစွန့်ပစ်ထားခဲ့တာပါဒီနောက်မှာတော့တမိနာရေးကူညီမှုအသင်းကသူတို့ကိုလာရောက်ကူညီခဲ့ပြီးသူတို့နေရာမှာခိုလုံဝင်ပေးထားခဲ့ပါတယ်နေရာမပြောင်းရင်ကျောင်းလာစကွန်ရနေမှာတော့ကယ်ဆယ Yauin, Sauti Sandarima Nibiane, Trogo Pogere, Loka and Shapoe Company, Yamalo the Mango Yitanaro Nesunibi, Nina Diabu Tansu Dame Subi, Lisa Yoni Jane, doing Yamalo the Mato Ugaro, Piotagare.
ကျွန်တော်တို့ကမားနာမရှိဘူးသူတတိပတ်ကနေဒီမှာကပဲလုပ်တဲ့ကိစ္စဆိုကျွန်တော်တို့ကဒီမှာနေထိုင်တဲ့မိန်းနာကြီးကကျွန်တော်မရမကတော့ပြန်လို့ရမှာဟုတ်ကဲ့ကျွန်တော်တို့ကတော့ဘယ်လိုဆက်လုပ်မလဲဆိုတော့ဒီကျွန်တော်တို့ဒီဈေးမကြီးကနေဝင်ပြီးပါတယ်ကျွန်တော်တို့ကတော့တက်ဆိုင်ရလို့ဒီမောင်မကြီးကနေဆက်ပြီးတော့အေးချင်းနေပဲတကားဆက်ပြီးပြောရမှာမလေးရှားနိုင်ငံမှာတရားဝင်မြန်မာလူသမား90%နဲ
ဒီကာလမှာအလုပ်လက်မဲ့ဖြစ်တာတွေဖန်ဆင်းမှုတွေများလာကြတဲ့အတွင်းမိမိကိုယ်ကိုအဆုံးစီရင်သူရှိဦးတည်ရှိလာခဲ့ပါတယ်။ တရားမဝင်မြန်မာလူသမားများနေရပြန်ရေးနဲ့ထိတဲ့ရေးစခန်းတွေမှာရှိတဲ့မြန်မာတွေနေရပြန်နိုင်ရေးကိုတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကနေမလေးရှားအာဏာပိုင်တွေနဲ့ဆက်သွယ်ပြီးဆောင်ရွက်နေကြပါတယ်။လောလောဆယ်ကယ်ဆယ်ရေးလေယာဉ်နဲ့နေရပြန်ဖို့နေသူတွေကတော့
တရားဝင်ရောက်လာကြတဲ့သူတွေဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေတရင်ပြေပို့နေတာပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။အင်ဒိုနီးရှားနိုင်ငံအထိလေးစီးပြေးရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တရားနီးပါးကိုဒေသခံတန်ခါးတွေကတင်ခဲ့ပြီးလောလောဆယ်အာဏာပိုင်ကနေစရာပေးစောင့်ရှောက်ထားသလိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးပေးနေတဲ့အကြောင်း AFP သတင်းကိုအခြေခံပြီးပြောပြခြင်းပါတယ်။လေးဘောပါလာတဲ့ရိုဟင်ဂျာဒုက္ခသည်90လေးဦးထဲမှာ
အမျိုးသမီးတွေကိုယ်ဝန်တွေပြင်ကလေးငယ်30လေးဦးပါဝင်ပါတယ်။လေဘောပါလာတဲ့ရိုဟင်ဂျာဒုက္ခသည်ဇီယံကသူတို့လာခဲ့ရတဲ့ခရီးချမ်းကိုရှင်းပြပါတယ်။ဘင်္ဂလားဒေ့ရှ်ကလာတာပါ။ဒီကိုရောက်ဖို့လေးလနေပါကြာပါတယ်။လေထဲဆောက်ရောက်တော့လူကမူးဝေပြီးမြေမကောင်းသလိုခံစားရပါတယ်။လိုင်းလုံးကြီးတွေကြောင့်လေကအပေါ်မြောက်တက်သွားလိုက်ပြန်ကျလာလိုက်နဲ့ပင်လယ်ပြင်ထဲမှာကျွန်တော်နေမကောင်းဖ ဒီလာအာနာပိုင်းတွေဝင်ရောက်တားဆီးတာမလုပ်ခင်မှာအခြေအနေဒေသခံတွေကြာသာပတိနေကကဲတင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတော့လောလောဆယ်ဆူမာဒရာကျောင်းမြောက်ဖက်ဟိုဆက်မာဝီမြို့ကလူဝင်မှုကြီးကြပ်ရေးရုံးဟောင်းတစ်ခုမှနေရာချထားပြီးပြီးအားလုံးကိုကိုဗစ်ရောဂါပိုးစစ်ဆေးမှုလုပ်ပါတယ်ဒေသအုပ်ချုပ်ရေးအဖွဲ့ကလည်းချက်ချင်းကြီးအဖွဲ့နဲ့ပေါင်းပြီးရိုဟင်ဂျာဒုက္ခသည
ဦးတည်ပြီးလေးလကြာလေးစီခီးငှလာခဲ့တဲ့ရိုဟင်ဂျာ300ကျော်ပါတဲ့လေတစင်းကိုလန်ကာဝီကျွန်းနားမှာမလေးအာဏာပိုင်ကဖမ်းမိသွားပြီးယာယီကယ်တင်ခဲ့ခြင်းမှာလေးပေါ်ပါလာသူတွေကဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေလန်ခုလတ်မှာတည်ဆုံးခဲ့ရတယ်လို့မလေးရှားကမ်းလောက်တဲ့အရာရှိတဦးကပြီးခဲ့တဲ့ဗုဒ္ဓဘာသာပြောပါတယ်။အခုအင်ဒိုနီးရှားကိုရောက်လာတဲ့ဒုက္ခသည်လေပေါ်ကအသက်50အရွယ်ရိုဟင်ဂျာအမျိုးသားတဦးကတော့လန်ခီအခြေအနေကိုပြောပြပါတယ်။ဆိုးပိုင်းကလေပေါ်မှာစားစရာတွေရပြီးခွဲရမ်းနဲ့စားရပါတယ်။အဲဒီနောက်ကျွန်တော်တို့ကိုနောက်ထပ်လေတစင်းပေါ်ပြောင်းတင်ပေးလိုက်ပြီးနောက်မှာဒီပင်လေပြင်းနဲ့မျောလာခဲ့တာပါ။ကျွန်တော်ကဘာမျောလင်းချက်မှမရှိတော့ပါဘူး။အလာဖျားသခင်ကလွဲလို့အချာပါမှလည်းအားကိုးစရာမရှိတော့ပါဘူးလို့သူကညှိတွားပါတယ်။ဒီရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားမြေပေါ်မှာယာယီခိုလုံခွင့်ပေးထားတာတဲ့သူတို့ကိုပင်လယ်ပြင်နဲ့ပြန်နှင်ထုတ်ဖို့ဆန္ဒရှိကြောင်းဟိုဆက်မာဝီဒေသရဲတပ်ဖွဲ့အကြီးအကဲကဂျာတာပလင်းနေအစောပိုင်းမှာပြောခဲ့ပေမဲ့ဒီသဘောထားကိုဒေသခံတကားတွေကစန့်ကျင်နေတာကြုံရပြီးနောက်မှာအာနာပိုင်းတွေရဲ့သဘောထားပျော်ပြောင်းသွားခဲ့ပါတယ်။မြန်မာအစိုးရကတော့နိုင်ငံတကာမှာပြောဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပေမဲ့ဒီဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေစေဖြစ်ပါတယ်ခင်ဗျာ
ပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွေးရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Digital တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဂျာနီပါဒီတစ်ပတ်မှာတော့ချင်းပြည်နယ်မှာပညာရေးလမ်းလမ်းမြေကိုပိုပြီးခက်ခဲလာတဲ့အခြေအနေတွေကိုတင်ဆက်ပေးသွားမှာပါတ
က်ကွေးကျောင်းဒီကျောင်းတွေပါရီဖြစ်စီရလေးရှိတယ်ဘောနော်ဒီအကြွားပါရီအကုန်လုံးကလည်းပဲကြီးကြရပေါ်တော့တိုက်ကျူးဆောင်နေကြီးကြရဆိုရက်ကကြောင်းပြန်ဖြစ်နေတော့မှသူတို့ကကိုယ့်နေရာကိုပြန်နိုင်မှာမဟုတ်ဘူး
။သူမကပလောဝမြို့နယ်အထက်တန်းပြဆရာမဒေါ်လေးစီတာပြောပါ။ပလောဝမြို့နယ်ဟာကလေးတွေကိုကြောင်းထက်ဖို့ချိန်ဆောင်နေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပရိပခ္ခတွေရဲ့ပူးပေါင်းရိုက်ခတ်မှုတွေကိုခံနေရတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။ဒီကြောင်းမကိုဟခပို့စ်မှသတင်းတော့ဆလိုင်းဒလွန်ဒေးနဲ့ဒို့တန်သတင်းတော့အေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပါ။
要对对起来不才万一要对的啊只能那些话有了鲁邦要我写到了去嘛要在那些那里啊比如说只能话就找物材料就要我们说那些话我乱去的那些为什么那些话我们不都怕的比如说比如说这里记得啊比如说那些我们说那些话我们第二句都
该五年头吗ပလောဝမြို့ကအထက်ကတဲ့ကျောင်းမှာဖွင့်လာရဲတိုက်ပွဲရှောင်စခန်းမှာနေပါရဲသူမိသားစုမှာကျောင်းရဲ့အရွယ်သားသမီး3ယောက်ရှိပါရဲနှစ်တန်း၄တန်းနဲ့၅တန်းကျောင်းသားတွေပါတက်မတော်နဲ့အေးအေးတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တိုက်ပွဲတွေကြောင့်သူတို့မိသားစုနေတဲ့ဒီချောင်းရွာကနေအခုတိုက်ပွဲရှောင်စခန်းကိုပြီးခဲ့တဲ့မတ်လတုန်းကစတင်ပြောင်းရွှေ့နေထိုင်ခဲ့ကြတာဖြစ်ပါရဲစခန်းမှာစာဝန်နေရေးအတွက်ကုန်တင်ကုန်ချအငှားလိုက်တာကိုလုပ်ကန်ကြပြီးကျောင်းထည့်ပြင်တက်ရတော့မယ်ကလေးတွေရဲ့ပညာရေးကိုစိတ်ဝင်စားကြပေမဲ့လည်းအခုလိုဒုက္ခရောက်နေချိန်မှာဘလို့မှမချောက်ပံ့ပေးနိုင်ကြတဲ့အခြေအနေပါသူတို့မိသားစုလိုပဲအထက်ကတဲ့တိုက်ပွဲရှောင်စခန်းမှာနေကြရဲဥွှေကျော်တို့မိသားစုမှာလည်းကျောင်းထည့်အရွယ်ကလေးနှစ်ယောက်ရှိပါတယ်သူတို့ကမိလက်ဝရွာသားတွေပါမိလက်ဝရွာကတိုက်ပွဲရှောင်ချိန်မှာတော့ကျောင်းတက်ရမဲ့ကလေးအယောက်တရာလောက်ရှိပါတယ်အခုသူတို့နေတဲ့စခန်းမှာပဲကလေးတွေကိုစာပေးသင့်စီရှင်နေတယ်ဖခင်ဥွှေကျော်ကတော့
ကျောင်းကတော့တဲတော့ပဲကျင်လာပဲကလေးတွေကတွေ့တော့ကျွန်တော်တို့ဂျွာကိုလည်းပြန်ဖိုးလာတော့မရှိဘူးပြန်ဖိုးလက်နေရာဘူးဒါချင်းဆိုတော့ပြန်တော့ကျွန်တော်တို့ဒီကျွန်တော်တို့နေထိုင်တဲ့နေရာကိုသင်သိမလားအဲ့ဒါလေသင်သိမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့အဲလိုတော့လိုတာပေါ့ဒါပေမဲ့အခုရွာမှာမပြန်ဘူးဆိုလို့ရှိရင်နေရတော့ဘူးဒီလိုလည်းမရဘူးကလေးတွေအတွက်ကတော့ဘယ်လိုဆုံးဆုံးနေနာဖြစ်ရမလဲဆိုတာလေကျွန်တော်တို့အခုလောလောဆယ်မှာတော့စိတ်ကောင်းလို့မရဘူးဆရာမရယ
်အစိုးရကကိုဗစ် -19 ရောဂါဖြစ်ပွားနေရကြောင်းရောဂါကာကွယ်ထိန်းချုပ်ရေးအတွက်ကျောင်းနေဖွင့်ရကိုဇွန်လကနေဇူလိုင်လ21ရက်ကိုရွှေ့ခဲ့ပါတယ်ကျောင်းမြန်ဖွင့်ချိန်မှာမြို့ပေါ်ဒေတာတွေနဲ့လမ်းမဆက်ဆက်ရေးကောင်းတဲ့ဒေတာကားတွေအတွက်ကတော့ယောဂကုသခံရမှာကိုပဲအဓိကစိတ်ပူကြတာပါ။ဒါပေမဲ့တိုက်ပွဲတွေဖြစ်ပွားနေပြီးလမ်းမဆက်ဆက်ရေးအခက်အခဲဆုံးဒေတာဖြစ်တဲ့ပလဝတိုက်ပွဲရှောင်စခန်းကကျောင်းသားတွေအတွက်ကတော့ကျောင်းဖွင့်ရင်ဘယ်ကျောင်းမှတက်ရမယ်ဆိုတာကမသိကြသေးပါဘူး။ပြည်내အကျဉ်းကကျောင်းအလုံးရဲ့၄ဘုံ၃ဘုံလောက်ဟာပလဝမြို့နယ်မှာရှိပြီးအကြီးဆုံးမြို့နယ်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဆက်မတော်နဲ့အေးအေးတိုင်းလာလက်နက်ကန်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့ပြိပခအနီးမှာရှိတဲ့အတွက်ဆရာဆရာမတွေချုပ်ပြရတာတခါတည်းကျောင်းပေးရတာမကြာခဏနေတဝက်ကျောင်းဆင်းပေးရတာတွေကြုံတွေ့ရပါတယ်။နှစ်စဉ်အောင်ချက်နေတဲ့ချင်းပြည်နယ်ဟာ2019တက္ကသိုလ်ဝင်ဆိုင်ဝင်ပွဲမှာလည်းတနင်္ဂနွေလုံးမှာအောင်ချက် 19.95 ရာခိုင်နှုန်းနဲ့အနည်းဆုံးဖြစ်ခဲ့ပါတယ်။ဟောလေးစီယာပြောတာပလောဝမျိုးဒေသခံတူဖြစ်ပြီးပညာရေးလုံသက်18နှစ်ရှိပါပြီ။သူကအထက်ကတဲ့ပလောဝကျောင်းကအထက်တန်းပြဆရာမတူပါ
။သူကအဲ့ဒီတိုက်ပွဲကျောင်းဒီကျောင်းနေပါရီပျက်စီးတာလေးရှိတယ်ပေါ့နော်။ဒီအဲ့ကျွာပါရီအကုန်လုံးကလည်းပဲပြီးကြရတယ်ပေါ့နော်တိုက်ပွဲဆောင်နေပြီးကြရတယ်ဆိုတော့ကျောင်းပြန်ဖွင့်ရင်တောင်မှသူတို့ကကိုယ့်နေရာကိုပြန်နိုင်မှာမဟုတ်ဘူး။ပြီးရင်ဒီနေရာမှာဒီကျမတို့နေတဲ့မျိုးမှာဒီပလောဝမျိုးမှာပဲသူတို့ကျောင်း how me treatment လို့ဆောက်ပေးပြီးတော့ဒီရွာကလေးတွေကိုအဲ့ဒါသင်ပေးမယ်လို့အဲ့လိုတော့ပြောတာတော့ရှိတယ
်အထာကတိပလဝအကြောင်းလို့ပဲပလဝမျိုးပေါ်ကအကြောင်းတချို့ကိုတိုက်ပွဲလျှောက်စခန်းအနေနဲ့အသုံးပြုထားပါတယ်ကျောင်းဝင်စခန်းမှာခိုးလုံနေတဲ့သူတွေကိုဆက်ချမလားပြောင်းရမလားဆိုတာလည်းမသိကြသေးပါဘူး။ပညာရေးဝန်ကြီးဌာနကတော့ရွာပြန်လို့မရတဲ့တိုက်ပွဲရှောင်စခန်းကကျောင်းသားတွေကိုညီဆက်ရအစိုးရကျောင်းနေမှာတက်နိုင်အောင်ဆောင်ရွက်ချတယ်လို့သိရပါတယ်။ဒီလိုစီစဉ်တာကဆရာနဲ့ကျောင်းသားအရေးအကျွတ်မလုံလောက်တဲ့ပလဝါကကျောင်းနေမှာတော့အဆင်ပြေပါမလားဆိုတာစောင့်ကြည့်ရမယ့်အခြေအနေပါ။ပလဝါမြို့နယ်မှာကျောင်းပေါင်း390ကျောင်းရှိပြီးအခုလာမဲ့ကျောင်းဝင်ချိန်မှာနေမြေမလုံခြုံမှုကြောင့်တဝက်လောက်ကဖွင့်နိုင်မှာမဟုတ်ဘူးလို့မြို့နယ်ပညာရေးမှူးချုပ်ကနေသိရပါတယ်။မြို့နယ်ပညာရေးမှူးဦးအောင်မင်းကတော့ပညာရေးဝန်ကြီးဌာနကိုဖုန်းလိုင်းကတဆင့်ရုံးကိစ္စတွေတင်ပြဖို့ခက်ခက်ခဲခဲစူးစမ်းနေရပါတယ်။သူကပလဝါမြို့နယ်ကကျောင်းတွေပြန်ဖွင့်နိုင်မှုနဲ့လိုအပ်တဲ့တင်ထောက်ကူပစ္စည်းတွေအချိန်မီရဖို့အတွက်လုံနေရချိန်မှာအင်တာနက်လိုင်းမရှိတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်
။ဖွင့်နိုင်မဲ့ကျောင်းကတော့နေရာကျွန်တော်တို့ဒါလို့စီအဲစင်းဟိုပြစ်ပြထားပါတယ်။အဲဒီ190နဲ့တကြောင်ဘာကြောင့်ပြစ်ထားရမှာလဲဆိုတာကျွန်တော်တို့ပလော့မြင့်နယ်မှာနီမာပလော့မြင့်နယ်နီနာတဝိုင်းမှာမြန်မာတမ်းတော်နဲ့ဒီလက်နက်ကင်တပ်ဖွဲ့တို့တပ်ဖွဲ့ခင်းနေမှုကြောင့်နေနေလုံးဆုံးမှုရှိဘူး။ဒါကြောင့်ဖြစ်ပါတယ်။နောက်ပြီးတော့တာဝန်ကျကျောင်းနေမှာဆက်ဆံမှတွေလည်းသွားဖို့ခက်ခဲလမ်းကြီးပြစ်ထားတဲ့အတွက်ကြောင့်လမ်းကြီးတွေပြိထားမှုကြောင့်သွားလို့လာလို့မရတဲ့အကြောင်းလည်းဖြစ်ရဲ့အဲ့ဒီခက်ခဲတွေကြောင့်ဘလို့စေရည်တမခွင့်နိုင်တာဖြစ်ပါတယ်။နောက်ဆက်စမရင်ကကျွန်တော်တို့ဘလော့အနေနဲ့မှာစမရင်က1100နဲ့50ရှိပါတယ်ခင်ဗျ။အဲကြောင့်မဆရာကကျွန်တော်တို့ဆိုဆရာလုံးဝမရှိတဲ့ဆရာတွေရှိတယ်။ဆရာတယောက်ရှိတဲ့ဆရာတွေရှိတယ်၊နှစ်ယောက်ရှိတဲ့ဆရာတွေရှိတယ်။ဒါပေမဲ့မြန်မာနိုင်ငံတော်ဆိုရအနေနဲ့ကျွန်တော်တို့ကို DT ဆရာအကြောင်း360ခုခံထားပေးပါတယ်။ဒါကြောင့်အခုကျွန်တော်တို့ကျောင်းတိုင်းကျောင်းတိုင်းမှာဆရာရအောင်ဟိုမရှိပေမဲ့လည်းဒီတွေကိုအသာထိုးတဲ့အကြောင်းအနည်းဆုံးတစ်ကျောင်းမှာ2ယောက်3ယောက်အလိုရှိပါတယ်ခင်ဗျာအနည်းဆုံးကတော့
ချင်းမိနယ်ကတိုက်ပွဲဆောင်ပြည်သူတွေကို6ပတ်ပေးနေတယ်ချင်း IDP Support Committee ရဲ့စီရင်တွေအရတော့ပလဝမြို့နယ်မှာတိုက်ပွဲဆောင်ပြည်သူ8200ကျော်ရှိပါတယ်အဲ့ဒီနေရာမှာအကြောင်းရင်းအရွယ်ကလေး4000ကျော်ရှိရလို့မြို့နယ်ပညာရေးမှူးရုံးရဲ့ဇယင်းအရာတည်ရပါတယ်။ချင်းမြင့်နယ်အစိုးရကတော့လိုအပ်တဲ့အစားအုပ်တွေအကျွတ်အထက်ကဆမီနယ်အထက်ကလေကုန်မှာကျောင်းဆောင်2ခုဆောက်ပေးဖို့လုပ်နေတယ်လို့ UNICEF ကလည်းဆမီနယ်ပလော့ဝါကိုယာယီတဲ၈လုံးနဲ့ IDB ကျောင်းသား2000ကျော်ကျောင်းဝတ်စုံနဲ့ကျောင်းသုံးပစ္စည်းတွေကိုလှူဖို့ရှိတယ်လို့သိရပါတယ်။တိုက်ပွဲဆောင်စခန်းကကလေးတွေပညာသင်ကြားနိုင်ဖို့အတွက်ကူညီပေးနေတဲ့ဦးဂျိုလီအောင်ကတော
့အကာတလီပစ္စည်းကျောင်းဝင်ကျောင်းကျောင်းပြင်ကျောင်းပြူရီယတီရီယခနတ်ဒီကစလိုအေဒီကစပြီးတော့ကျွန်တော်တို့ဒီအဘောပင်ခဲရနေတာပုံမီပန်ပူတဲ့ခါမှာတောင်းတာခုနှစ်ရှစ်စေကိုတခါတရမှာဒီကျွန်တော်တို့ဒီကာဗာမဖြစ်တဲ့ခါမှာကျွန်တော်မရသေးဘူးကျွန်တော်သားမရသေးဘူးအဲကျွန်တော်တမီမရသေးဘူးဆိုတဲ့ဟာဒီကနင်းနေများတယ်ကျွန်တော်လည်းပြန်ပြောပြတယ်နောက်တစ်ခေါက်အဆူရှင်ပြီးပေါ်လာရင်တော့ကျွန်တော်တို့ကဖတ်ပြီးမှကျွန်တော်တို့ဒီမရသေးတဲ့အကြောင်းသူကြောင့်တာဒီကကျွန်တော်ဖြန့်ဝေပါမယ်အဲ့လိုတော့ကျွန်တော်တို့ကဖြည့်ချင်းချက်လေးတွေကိုကျွန်တော်ပေးတယ
်ပညာရေးဝန်ကြီးဌာနကတော့ပြီးခဲ့တဲ့နှစ်ကစပြီးကျောင်းအပ်ချိန်မှာကျောင်းဝတ်စုံရဲ့အစားဗလာစာအုပ်တွေကိုအစားထိုးပေးခဲ့ပါတယ်အတန်းအလုံးအတွက်မတင်မနေရအခမဲ့ပညာရေးစနစ်ကို2021ခုနှစ်ကစပြီးအကောင့်ထည့်ဖော်ခဲ့ပါတယ်ဒီနှစ်မှာလည်း COVID-19 ကပ်ရောဂါကာကွယ်ရေးအတွက်ကျောင်းသားတွေကို Mask နဲ့ Face Shield တွေပေးသွားဖို့စီစဉ်နေပါတယ်တရုတ်တဲ့တွေကိုလည်းပြောင်းလဲတင် जा နေပြီဒီနှစ်မှာ grade 4 7နဲ့တန်းကိုတရုတ်ညွန့်ညံ့အစ်တနဲ့တင် जा မှာပါဒါပေမဲ့ချင်းမြင့်နယ်ကကျောင်းနေမှာတော့ဆရာအင်အားနဲ့တခြားပြဿနာတွေရှိနေပါသေးတယ်အထက်တန်းပြဒေါ်လေးတရာဖြူက
ဒီကျမတို့ကျောင်းနေပတ်သက်တာဆိုရင်ပင်ထောက်ပူပစ္စည်းတွေကတော့အားနေတာပေါ့နော်အားနေတယ်ပြီးရင်အဲ့ဒီသိပ်သက်ခန်းဆိုတာတွေအရင်တော့ကျမတို့ငွေတော့ဆိုလက်တွေ့တွေပါတွေလိုအပ်ပါရှိသေးတယ်ဒီနောက်ပိုင်းကျတော့လက်တွေ့ပါညာမလို့ရတော့ဘူးပစ္စည်းတွေမရောက်တဲ့အခါလေးအဲ့ဟိုအခုဖြစ်စနစ်နဲ့ကြာရင်ဒီလက်တွေ့စနစ်ကလောက်ကိုလို့ရတော့မှာအခုကစနစ်တင်နေသွားနေတယ်ဆိုတဲ့အခါလေးအဲ့ဒီနေ့ကျတော့ကျမတို့က grade 9 grade 10ပေါ့နော်အဲ့ဒီ grade 10ကိုကျတော့စနစ်တင်နေသွားရောမယ်ဒီပလဲဝမျိုးနေရသင်နေတဲ့ဆရာသမား၄ဦးပဲရှိရဘာသာဇဝါအခုစနစ်နဲ့ဆိုတော့ဘာသာ10ဘာသာလို့ပြောတယ်အဲ့ဒီ10ဘာသာပြီးဖို့တဲ့ကျမတို့မှာ၄ယောက်ပဲတက်တယ်ဆိုတဲ့အခါမှာ
ဒီတော့မှုရှိသေးဘူးเนาะကျမတို့လေးယောက်နဲ့ကျန်တဲ့ဆက်ဆံမိုက်ကိုလည်းပဲဒီသင်္ဘောချဖို့စီမတီးဘူးချင်းနေတော့အစင်းနေရွှေ့တယ်ပြီးမယ်ဇူလိုင်လဆက်ပုံရနေဆိုရင်အခြေခံတင်ရကြောင်းနေအရာတော့မှာပါအထက်တန်းကနေစပွင့်ပြီးအနေနဲ့မူလရံကိုလည်းဩဂတ်လကျွန်းဆက်ပွင့်သွားတော့မှာပါတက်မလို့နဲ့အေးအေးတိုင်းနာနဲ့ကန်ချက်ခွဲလို့ရတဲ့တိုက်ပွဲကြီးကဘလဝညွနေမှာရော
เจ้ามาเจ้าดูณตางกูรองจอชีบิพะเนี่ยวจองเปลี่ยนตะไหนมาเลยสู่อ่ะไม่ตีได้อูตะเว้ช่องสะคันก็จองเนี่ยเยคลีฤจองเปลี่ยนตะไหนอังกุนีปิ้นเนี่ยอู้จุลีอองก็รออะเตลุเหมียสมีไอดีพีเนี่ยเปลวไอดีพีมายောက်เนี่ยเดจองตุจองตาเหมียณท่องเตณท่องนะเสร็จปิ้นปัญญาตินี่มาคิเคญูส่งจอกจองไม่ติดไหนบุสู่ยเนาะจองไม่ติดไหนเชบุสู่ยเนาะน้องนี่
နောက်နှစ်2023မှာပြင်ရတင်နှစ်မှာကြောင်းပြန်တက်ဆုံးတာကြောင်းသူကြောင်းသားများရဲ့စိတ်ဆန္ဒကအာရုံသွားနိုင်တယ်ကြောင်းဆုံးနှုတ်ကများသွားနိုင်တယ်အဲ့ဒါကတော့ကျွန်တော်တို့အတွက်အကြီးမားဆက်နာခုဖြစ်နိုင်တယ်လို့တော့ကျွန်တော်တို့ကတော့သုံးသပ်မိပါတယ်ခင်ဗျအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပ မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့စစ်စလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ပြည်ထောင်စုတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်တို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိတော်မူလို့ဖြစ်ပါစေရှင
်ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American သံညမပိုင်းစီစဉ်နေဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လင်းဦးပါခင်ဗျာအခုတော့ COVID-19 အရေးပေါ်ခြေနေရထုတ်လွှင့်နေကြတဲ့ဒီလိုင်းအစီအစဉ်စာတင်ဆက်ပေးမယ်စနေနေ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာဒီနေ့ဆွေးနွေးကမ်းမှာတော့မြန်မာနိုင်ငံမှာဒီအထက်ချင်းပါမဲ့ရွေးကောက်ပွဲကိုစိုးရိမ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်တွာလာလို့ရှောင်မှုတွေကန့်သတ်ထားတဲ့အတွက်နိုင်ငံရေးလှုပ်ရှားမှုတွေလည်းခြေခြေပြင်းပြင်းမလုံးနိုင်သေးပါဘူးဒါပေမဲ့လည်းရွေးကောက်ပွဲကတော့နိုဝင်ဘာမှာချင်းပါမယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာရွေးကောက်ပွဲချင်းပါတာလွတ်လပ်ပြီးမြင့်မြတ်တက်တာရှင်ပြန်ွင့်ရနိုင်ပါမလားဆိုပြီးစိုးရိမ်နိုင်တယ်လည်းထွက်နေပါတယ်ဆိုတော့လက်ရှိရွေးကောက်ပွဲအခင်းအကျင်းပေါ်မှာတိုင်းရင်းသားနိုင်ငံရေးသမားတွေအမြင်နဲ့ပတ်သက်လို့ဆွေးနွေးဖို့အတွက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်အမျိုးသားလွှတ်တော်ကိုယ်စားလှယ်တော်တုမေနောက်ရှားတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ထရီပင်းမှုဦးဆိုင်လေးတို့ကိုဖိတ်ခေါ်ထားပါရယ်ဦးဆိုင်လေးဒေါက်တုမေမင်္ဂလာပါခင်ဗျာ
မင်္ဂလာပါ
မင်္ဂလာပါခင
်ဗျာဟုတ်ကဲ့ဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့ပေါ့လေဆွေးနွေးစီချင်တာကဒီရွေးကောက်ပွဲချင်းပါမယ်အခင်းချင်းနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်အခုကတော့ရဲ့အကြည့်ကြတော့ပြောသေးရမယ်နိုဝင်ဘာမှာချင်းပါမယ်ဆိုပြီးတော့ဟိုကော်မရှင်ကပြောထားတာရှိပါတယ်မြန်မာနိုင်ငံမှာအခုလက်တလောကာယယောဂပြဿနာတခြားနိုင်ငံတွေလောက်မဆိုးသေးဘူးဆိုရင်ဟိုစိတ်ချလက်ချဖြစ်ပြီးဆိုတော့မပြောနိုင်သေးဘူးလေ။နောက်တစ်ခုကလည်းပဲလက်နက်ကန်ပြုတ်ခတ်တွေရှိနေရောလွန်ကျွေးပြဿနာတွေလည်းရှိနေပါတယ်။ဆိုတော့ဒီလိုအခြေအနေကြားထဲမှာပေါ့လေရေမှုရသုံးချက်မယ်ဆိုရင်နိုဝင်ဘာရွေးကောက်ပွဲကကျင်းပနိုင်ဖို့အစင်းနဲ့ဖြစ်တဲ့အခြေအနေမှာရှိနေသလားဒေါက်တာမေအရင်ဆုံးအချင်းရောဆွေးနွေးပြပါလားခင်ဗျာ
ဒီပေါ်မှာတော့ကျမမြင်ရကြလို့ရှိရင်တော့ဘယ်ရောက်မှုမဆိုအဆင်သင့်ဖြစ်ဖို့ဆိုတာကတော့မလွယ်ပါဘူးအထူးသဖြင့်နေပြီးတော့ COVID-19 ရောကျမတို့ခိုင်ပြီးနေမှာဆိုလို့ရှိရင်လက်လက်ကန်ပတိပတ်ခအခြေကြီးပို့ပြီးတော့တင်းမာနေခြင်းကကျမတို့ပါတီတွေအတွက်နေပြီးတော့အဆင်သင့်ဖြစ်ဖို့ကအရန်ကိုဆုံးကျိုးစားမဲ့အခြေအနေမှာရှိပါတယ်ဆိုတော့တိုင်းရင်းသားပါတီများဟာနေပြီးတော့ကျမတို့မြေပြင်ကိုဆင်းဖို့အခုချိန်ကမှဆိုလို့ရှိရင်ကျမတို့ဘွေရည်ရောက်နေပြီးနောက်ကိုဗစ်ကြောင့်လည်းကန့်သက်ချက်တွေများစွာရှိတယ်နောက်တစ်ချက်ကနေပြီးတော့ကျမတို့စီမံနေပြီးတော့အခုဆိုလို့ရှိရင်အင်တာနက်ပိတ်ထားတဲ့ဒေသတွေမှာသွားလာလှုပ်ရှားဖို့အခက်အခဲအများကြီးကြုံရတယ်ကျမတို့နေတိုင်းနေတိုင်းပဲရခိုင်ပြည်နယ်မှာမတူညီတဲ့ဆိုင်ကောချက်တွေအသက်နဲ့ရင်းပြီးပြင်းနေရတဲ့စစ်ပေးတခါတည်းနဲ့ကိုဗစ်အရေးကိုလုံးဝမသိပဲနေပြီးတော့ဒီအတိုက်ပွဲတွေအရေးမှပဲနေပြီးတော့လုံးချလိုက်နေတဲ့ကျမတို့ပြည်သူတွေကိုပါတီအရေးကိုစိတ်ဝင်စားဖို့ရွေးကောက်ဘက်ကိုစိတ်ဝင်စားဖို့အင်မတန်မှစိန်ခေါ်ချက်တွေရှိပြီးတော့စိန်ခေါ်ချက်များစွာထဲကမှရွေးကောက်ပွဲကိုပြည်သူစိတ်မဝင်စားတဲ့အချက်ကစိတ်ဝင်စားမှုနည်းတဲ့အချက်ကပို့ပြီးတော့ကျမတို့အတွက်ဒီစိန်ခေါ်ချက်နေပြီးတော့အပြည့်ဆုံးအခြေအနေမှာရှိနေပါတယ်ရှင
်။ Okay ဆိုတော့ဆရာဦးဆန်းရဲ့အမြင်နဲ့ဆွေးနွေးစီချင်ပါတယ်ခင်ဗျာ။အခုကကံရောကပြဿနာလုံလုံလေးပြဿနာကြီးရှားရဲမှာပေါ့လေနိုဝင်ဘာလကျန်ရွေးကောက်ပွဲကြီးကျင်းပဖို့ဆိုတော့အဆင်ပြေချင်နေမှာရှိနိုင်ပါမလားဆရာမဆွေးနွေးပါဦးခင်ဗျာ
လွယ်ဆုံးပြောရရင်တော့အဆင်ပြေဖြစ်မနေပါဘူးခင်ဗျာ
ဟုတ်ကဲ့
ပြည်ပိုင်းနယ်မှာတော့ကြမ်းတမ်းမှုမရှိပေမဲ့လို့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေပတိလက်နက်ကင်ပတိပခါတွေကြိုကြာကြိုကြာဖြစ်နေတာအလုံးအသိပဲလေအဲ့တော့ဘယ်အချိန်မှာတိုက်ပွဲထဖြစ်အောင်မလဲဘယ်ဒေသတွေကိုတော့ဖြစ်ဒီကောက်ပွဲဆိုင်ရာတန်တန်မှုတွေလုပ်မလဲဆိုတော့ကျွန်တော်ခံမှန်းမရဘူးအဲ့တော့ခက်ခဲပြောပါဆိုလို့ရှိရင်တော့ပထမတစ်ချက်ကရွေးကောက်ပွဲကိုဘယ်နည်းလုပ်မလဲဘယ်ပုံစံလုပ်မလဲဘယ်ဒေတာတွေကိုခြံလှပ်ပြီးတော့ဘယ်ဒေတာတွေကိုတော့ရွေးကောက်ပွဲလုပ်မလဲဆိုတာကိုကျွန်တော်အားလုံးတစ်ချိန်နဲ့တစ်ပြိုင်နဲ့သိရှိခွင့်မရတာအခက်အခဲပြဿနာတစ်ခုပါခင်ဗျာဒါပေမဲ့တစ်ဖက်မှာကြတော့လေဟိုဘယ်နေရာဘယ်ဒေတာကိုဖြင့်ခြံထားလိုက်မယ်ဆိုတဲ့ဟို message မျိုးတင်စကားမျိုးကိုရနိုင်ပြီးတော့မှစီးပွားလုပ်ငန်းကိုတစ်ဖက်သက်လှုပ်ဆောင်နေနိုင်တဲ့အပိုင်းတွေလည်းရှိနေတာပေါ့နော်ကျွန်တော်တိုင်းသားပါတီတွေအဖို့ထူးခြားတဲ့ခက်ခဲတစ်ခုကတော့စောစောကဒေါ်ထွန်းမီပြောသလိုပဲဒီပိုင်းဒီနေမှာကျတော့အင်တာနက်တွေ online တွေဖြတ်တောက်ထားတယ်ပေါ့နော်ချမ်းပြည်မှာကျတော့အဲ့လိုထူးကြီးဖြတ်တောက်ထားတာမရှိဘူးဆိုပေမဲ့လို့အင်တာနက်ခက်ခဲရောရှိနေရှိနေတာပါပဲ line မကောင်းတာမျိုးတော့အခက်အခဲရှိလို့ဒီ online ကိုမသုံးနိုင်တာမျိုးอ่ะရှိတယ်အဲ့ခါကျရင်ရွေးကောက်ပွဲကိုတကယ်တမ်းလောက်ကြတော့မယ်ဆိုတဲ့ခါကျတော့ CU ဘယ်ပုံစံနဲ့သွားရမှာလဲဆိုတဲ့ကန့်သတ်ချက်တွေအများကြီးပေါ်ထွက်လာပါတယ်ပေါ်ထွက်လာလို့ရှိပါတယ်ဒါရီယာလက်တော်ကြုံတွေ့နေရတဲ့ခက်ခဲတွေပေါ့နော်နောက်မင်းသင်းနဲ့ပတ်သက်ပြီးတော့မှ online အနေနဲ့ပြင်ညာမလားပြင်ညာတဲ့ခါကျရင်ကျွန်တော်ဘယ်လိုသွားပြီးတော့မှအော် complaint လုပ်ရမလို့ဘယ်လိုပြန်ပြင်လို့ရမှာလဲဆိုတာတွေကနေကောဖြစ်လာနိုင်ပါတယ်အဲ့ဒါကြောင့်မို့လို့အခက်အခဲတွေကတော့အများကြီးရှိနေတဲ့ကြောင့်မို့လို့အစင်စ်ဖြစ်တဲ့နေသားတော့မရောက်သေးဘူးလို့ပဲပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးဆိုင်ရဲ့အခုဆွေးနွေးအချက်ပေါ်မှာပဲနည်းနည်းချက်ပြီးတော့ဆွေးနွေးစီချင်တာတစ်ခုကတော့အခုတခြားနိုင်ငံရေးပါတီတွေရှားမှာလဲစိုးရိမ်နေတယ်စိုးရိမ်မှုပေါ့နော်ဒီကံရောဂါဖြစ်နေတဲ့ကာလမှာစီးပွားလုပ်ငန်းတွေချေချေမြတ်မလုပ်နိုင်တဲ့အပိုင်းတွေကြောင့်ရွေးကောက်ပွဲမှာရှင်ပြိုင်မှုတွေမျက်မြတ်တာဖြစ်ပါမလားဆိုပြီးတော့စိုးရိမ်နေတယ်ကျွန်တော်ကြားနေပါတယ်ဆိုတော့တကယ်အဲ့လိုပေါ့လေမျက်မြတ်တာမဖြစ်နိုင်တဲ့အခြေအနေမျိုးတွေဘာများရှိနေလဲဆရာဦးဆိုင်
ပြန်ရတာဖြစ်မနေနိုင်ဘူးဆိုတာကတော့ပထမဆုံးတစ်ချက်အရင်ရွေးကောက်ပွဲတွေမှာတုန်းကကျွန်တော်တို့လူစုလူဝေးနဲ့ဟောပြောခွင့်ရတယ်အေးအေးလှုပ်သွားလို့ရတယ်အဲ့ဒါဒီအမှန်သက်သာပါပဲခင်ဗျာအခုချိန်နေကြတော့အဲ့ဒီပုံစံမျိုးလုံးလုံးမရတော့ဘူး COVID-19 ကဘယ်အချိန်မှပြီးပြီးတော့မှဘယ်အချိန်မှကျွန်တော်လော့ကဒေါင်းတွေဖြုတ်မလဲဆိုတာပြောလို့မရတဲ့အနေအထားမှာကျွန်တော် online သုံးပြီးတော့မှစီးပွားရေးဆင်းသင့်ဆင်းရမယ်နောက်တစ်ခါဤသူတွေကို message ပေးတဲ့အခါမှာကိုယ့်ပါတီရဲ့ဟိုဝါဒပဲဖြစ်ဖြစ်ကိုယ့်ပါတီရဲ့နိုင်ငံရေးရည်တည်ချက်ကိုသွားပြီးတော့မှစီအောင်လှုပ်ဆော်ဟောပြောဖို့ဆိုတာလူအုပ်အုံနဲ့ကျင်းနဲ့ဆင်းပြီးတော့လုပ်လို့မရတော့ဘူးအဲ့ခါကျရင်တမျိုးနေနဲ့တမျိုးနေကလည်းပုံစံမတူနိုင်တဲ့အနေအထားမှာကျွန်တော်ဇာယစာတန်းတွေ sticker တွေ poster တွေဘဏ္ဍာရေး templates တွေဒါတွေဝင်ခန့်ပြီးတော့မှလိုက်တာဖြန့်ဝေဖို့ပဲရှိတယ်နော် online ရနေပြီးတော့မှဟောပြောတဲ့အခွေတွေကိုလိုက်ဖြတ်မှုရှိတယ်။အဲ့ခါကျရင်မလိုလားအပ်တဲ့ပုံကျစရိတ်တွေပိုပြီးများလာနိုင်မှာခင်ဗျာ။နောက်တစ်ချက်ကတော့ဒီ online နဲ့ပတ်သက်ပြီးတော့မှဟို အခြေခံချက်ကြောင့်ပြင်ဆင်ထားပြီးသားပါတီကြီးတွေကတော့အဆင်သင့်ဖြစ်နေပြီမဲ့လို့နေဒေတာတွေကိုအခြေခံပြီးတော့မှစီယုံရေးဆင်းရမယ်ကျွန်တော်တို့ပါတီတွေကြတော့အဲ့ဒီစောစောကပြောတဲ့ကိစ္စတွေလုပ်ဖို့ဆိုတာငွေကြေးအဖြစ်နဲ့ပူပုံလာမယ်လုပ်ငန်းအဖြစ်နဲ့ပုံပြီးတိုးချဲ့ဖို့လုပ်တဲ့အခါလုပ်ရမယ်လူရင်အားလည်းအများကြီးလိုလာအဲ့ခါကျရင်ညှက်မှုဆိုတာဘလုံးဝဖြစ်မလာနိုင်တော့ဘူးဒီမှာခံကွဲမှုနဲ့ငွေကြေးကိုအများဆုံးသုံးနိုင်တဲ့ပါတီပြီးတော့မှ online နဲ့ပတ်သက်ပြီး IT နဲ့ပတ်သက်ပြီးတော့မှလုပ်ပိုင်ခွင့်ပုံပုံများတဲ့ပါတီကြီးတွေကပဲရှေ့နှားတစ်ပြားသာသွားမယ်ညီထားလို့ကျွန်တော်သုံးသပ်ပါတယ်
โอเคကျေးဇူးပါဆိုတော့ဒေါက်တာမေအမြင်ရောခင်ဗျာအခုကျွန်တော်တို့ကာယရောကာလမှာလူစုလူဝေးလို့မရတဲ့အခြေအနေမျိုးမှာရွေးကောက်ပွဲရှင်ပြန်မှုတွေဟိုမြတ်မြတ်ကြတာဖြစ်ပါမလားဆိုပြီးစိုးရိမ်နေပါတယ်ဆိုတော့တကယ်ပဲစိုးရိမ်စရာအကြောင်းရင်းတွေရှိနေသလားဒေါက်တာမေအမြင်ဆွေးနွေးပါဦးခင်ဗျာ
အခုလက်ရှိအခြေအနေမှာတော့ကျွန်တော်တို့တရားမျှတမှုလုံးဝမရှိပါဘူးအခက်ကြီးနေဒီနေ့တော့ဝက်ဘ်ဆောင်ကနေအင်တာနက်ချက်တောက်ထားတဲ့အတွက်ကြောင့်မလို့ဒီကိုဗစ်ကြောင့်ဖြစ်စေတော့ကအွန်လိုင်းမှာနေပြီးတော့ကျွန်တော်တို့ဒီဒရင်းစကားပြင်မယ်ပြည်သူတွေကိုမက်ဆေ့ချ်ပေးရုံပဲဆိုတဲ့အခြေအနေကကျွန်တော်တို့ဒီမက်ဆန်ကနေတော့ဝက်ဘ်ဆောင်ကနေပြီးကျွန်တော်တို့ဟိုပြည်သူတွေနဲ့ထိတွေ့လို့မရအောင်ဆိုအမှန်တကယ်ကြောင့်လို့ရှိရင်ကျွန်တော်တို့ပါတီတွေနဲ့ကကိုယ်စားလှယ်တွေကနေပြီးတော့ပြည်သူနဲ့ထိတွေ့မှတာနေပြီးတော့တို့တူတို့သွားနိုင်မှတာနေကျွန်တော်တို့ရဲ့ကိုယ်စားလှယ်တွေကိုနေပြီးတော့ပြည်သူတွေကမြင်မှုမှသိမှကမ္ဘာနာနာသိမှဒါကြောင့်မလို့ဒီလိုမျိုးအခြေအနေမှာရခိုင်ပြည်နယ်ရဲ့အခြေအနေနဲ့သုံးသပ်မယ်ဆိုလို့ရှိရင်ဖွင့်ရခံဖြစ်ဖို့ဆိုတော့ဘလို့မှဖြစ်နိုင်ဘူးဘာပေါ်တိုင်းရင်းသားဒေသတွေမှာလည်းရှိရနေပြီးတော့ဒီအဆန္ဒတွေကအခုဟိုတွေ့ရမှုတွေ့ရမှုအဆန္ဒပြောသွားသလိုပဲဒီပြည်မပါတီကြီးတွေနဲ့တိုင်းရင်းသားတွေနဲ့ဆောင်လို့ရှိရင်ကျွန်တော်တို့ပါတီပြီးတော့ငွေကြေးကလည်းအခက်အခဲများစွာရှိနေတယ်အဲ့တော့ကျွန်တော်တို့စီပါကစိတ်ခေါ်မှုတွေများစွာရှိတယ်။အဲလွတ်လပ်ပြီးတရားမျှတဖို့ဆိုတော့နေပြီးတော့ဟိုကျွန်တော်တို့ဘလို့မစဉ်းစားလို့မရဘူး။အခုချိန်နေမှာတော့မရွေးကောက်ပွဲတော့မှမလုပ်ရသေးဘူး။ကျွန်တော်တို့ဟိုနေပြီးတော့ဒီနေမှာလွတ်လပ်မှုလည်းမရှိသလိုတရားမျှတမှုလည်းမရှိတဲ့အခြေအနေမှာရှိနေတယ်ရှင့်။
โอเคကျေးဇူးပါဆက်စောဒီဆရာဦးစန်းလေးဆွေးနွေးသွားတဲ့အထက်ရချက်ကိုလည်းကျွန်တော်ဆက်ပြီးဆွေးနွေးနေချင်တာရှိပါတယ်ဒါတော့ဒီကျွန်တော်တို့ဒီလက်ရှိအနာရ NLD ပါတီကအင်အားလည်းကြီးရပေါ့နော်ကြီးရတချို့ကိစ္စတွေမှာသူကပို့ပြီးတော့လုံနိုင်တဲ့ရှိရဆိုတဲ့အပိုင်းနဲ့ဆက်ဆက်ပါတယ်ဒါပေမဲ့ဒီညမှာတခုရှိရတာပေါ့လေလက်ရှိအနာရ NLD ပါတီနေနဲ့အင်အားကြီးရထောက်ခံမှုလည်းအကောင်းတော့ဟိုနိုင်ငံရေးလှုပ်ရှားမှုတွေကလည်းဟိုသူကပို့ပြီးချေချေမြေမြေလုံနိုင်တယ်ဆိုတော့ရှင်းပါတယ်ဆိုတော့ဟိုဒီလိုအင်အားလည်းကြီးရအနာလည်းရထားတဲ့ပါတီတခုအနေနဲ့ဟိုနိုင်ငံကြီးကပို့ပြီးတော့လှုပ်ရှားနိုင်တယ်ဆိုတာမျိုးကဖြစ်လို့ဖြစ်စေသဘောကျတဲ့ကိစ္စမျိုးလို့မပြောနိုင်ဘူးလားဆရာဦးဆိုင်လေ
ဒါတော့နိုင်ငံကြီးပေးထားချက်အရသူ့မှာတရားမျှတတဲ့အနေအထားတစ်ခုလို့ပြောလို့ရတယ်လုံယုံလုံစင်တစ်ခုဖြစ်လို့ဖြစ်စေတစ်ခုလို့သတ်မှတ်လို့ရပါတယ်ဒါပေမဲ့တစ်ခု online နဲ့ပတ်သက်ပြီးတော့မှအသုံးစရိတ်ကိုဘယ်လိုကန့်သတ်မလဲဘယ်လိုနေရာမျိုးကိုသုံးလို့ရှိရင်တော့ online စရိတ်လို့သတ်မှတ်နိုင်ပြီးတော့မှဘယ်လိုကိစ္စကြတော့ online စရိတ်လို့မသတ်မှတ်နိုင်ရမှာလဲဆိုတဲ့ကိစ္စဒါ UEC ကနေပြီးတော့တိတိကျကျအထက်တက်တာဒီနေ့ထိထွက်ပေါ်မလာပါဘူးအဲ့ခါကျတော့ online ကိုစိတ်ကြိုက်သုံးနိုင်တဲ့ပါတီအနေနဲ့ကဒါတရားမျှတဆိုတာရှင်းပြန်ခြင်းဟုတ်ရဲ့လားဆိုတော့မိကုန်းတို့ကထပ်ပေါ်လာအောင်ပါမယ်ဒီက။ဟု
တ်ကဲ့
။ဒါကြောင့်မို့လို့ဒီ IT နည်းပညာသုံးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှရှင်းလင်းပြီးတော့မှအားလုံးလက်ခံနိုင်တဲ့နေသားတခုကိုဖန်တီးမပေးသေးဘူးကတော့တရားမျှတမှုရှိတဲ့ရှင်းပြန်မှုကိုပြောလို့မရပါဘူးခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ဆံမတော်ထုံးမေသဘောထားနဲ့သိချင်ပါတယ်ခင်ဗျာ။ဒီထောက်ခံမှုအားကောင်းတဲ့ပါတီနဲ့အားနဲ့ပါတီကြတဲ့နိုင်ငံရေးလှုပ်ရှားမှုကြီးကိုအားချက်ရှိနေတာမျိုးကဒါတဘောကျတဲ့ကိစ္စဘယ်လိုမဆုံးနိုင်ဘူးလားခင်ဗျာ
အဒီပေါ်မှာတော့နေပြီးတော့ကျွန်မနေတဲ့ကတော့တဘောဝကျတဲ့ဆိုတာထက်ဘယ်လိုနေလဲဆိုလို့ရှိရင်ဒါပကတိအနေထားပေါ့နော်ဒီပကတိအနေထားပေါ်နေပြီးတော့ကျွန်တော်တို့ကဘာမှညှင်းချက်မထုတ်လို့ပဲဖြစ်တယ်အဲဒီပေါ်မှာနေပြီးတော့ကျွန်တော်တို့ကိုတုံ့တက်ရမယ့်အရာတွေရှိတယ်ဥပမာအဖြစ် COVID-19 ကာလမှာအဒီပါတီကစိတ်တို့မဟုတ်နေပြီးတော့ဒီပါတီအယောင်ကိုအသုံးပြုပြီးတော့ mask လုပ်တဲ့ကိစ္စပြည်သူတွေကိုဝေတဲ့ကိစ္စအခုတော့ကိုယ်စားလှယ်တွေပါအပါအဝင်တခြားကိစ္စတွေအများကြီးရှိတယ်။ဟိုဒါတွေကနေပြီးတော့အခြေအနေနဲ့အခြေခံပေါ်မှာဖန်တီးထားတဲ့ပုံစံတွေဖြစ်တာပြီးတော့ရွေးကောက်ပွဲလေးလာတဲ့အခါမှာကြာလို့ရှိရင်တစ်ခါကကြည့်လို့ရှိရင်အခြေအနေတွေဒီကနေထားနေပြီးတော့ဟိုကျွန်တော်တို့ message စီးရုံးတာလုံးလည်းပြောင်းလို့ရတယ်။ပါတီကိုပို့ပြီးတော့တည်အောင်ဒီနေ့ချစ်တွေ့နေအောင်လုပ်တဲ့အခြေအနေများလည်းအများကြီးကြုံရတယ်။နောက်ထပ်ကနေပြီးတော့ဒီကျွန်တော်တို့ဒီနိုင်ငံကြီးတဲ့တွေကိုနိုင်ကိုကပြည်သူနဲ့ဆက်သွယ်ရမှာမို့လို့ကျွန်တော်တို့ဒီနိုင်ငံပိုင်းမီဒီယာတွေကိုအသုံးပြုလို့ရတာမျိုးဒါသူတို့အတွက်နေပြီးတော့ဟိုအားကချက်တွေအများကြီးရှိပါတယ်။ဒီပုံမှာနေပြီးတော့ USC အနေနဲ့ကျွန်တော်တို့ကိုဒီအခြေအနေတရက်ကိုဖန်တီးဖို့လိုပါမယ်။
โอเคเชิญดูครับสรุปกูสรุปเสียงสั่นเลยก็ทุ่มเงินทบทวนว่าเลยที่ยูเก้าพวยคอมชินยูวีซีเนี่ยแข่งกันเอาเลยฉะนั้นเราไปมาสุนิจมาแต่แม้เราเล่าเสร็จกูสุนิจเลสันกิซานเนี่ยแต่เสร็จจะเสร็จได้บ่เนี่ยฉะนั้นสุนิจเสร็จนะตะคู่อ่ะเหรอกูฉะนั้นดิมะญาตะเนี่ยกิซานอไปนี่เนี่ยပြောจําเลยสุดิอินาชีเนี่ยปาร์ตี้เนี่ยยังเลยปาร์ตี้ไปมาတော့มันยิ่งยามหมู่อีกว้าเฉยเนี่ยတော့ชื่อได้มั้ยตะไฉนเนี่ยมาเว้ยพอเลยอุ้มมาเสียงสั่นเนี่ยเล็กตุสุรู้สิเลยชันตายนาเล็กဖြစ်တယ်กูเนี่ยมีมาแล้วกูซีย้อมอ่ะเลยสรุปตะชุดดิโลอไปนี่มาจ้ะတော့ကိုလူကိုစီယုံအားသူဖြစ်တော့တရန်သားပါတီအနေနဲ့ကြတော့ဒါကိုယ့်ရဲ့အားသာချက်လို့မစုံနိုင်ဘူးလားဆောင်ဆန်းလေ
းအပေါ်ရာအဖြစ်ကြည့်ရင်တော့ကျွန်တော်ကိုဒေတာကယူဖို့ပြန်ပြီးစီယုံရတာဟာအားသာချက်လို့ယူဆလို့ရနိုင်ပြီမလို့အခြားတစ်ဖက်ကပြန်ဖြည့်ကြည့်လို့ရှိရင်ဒါအားနည်းချက်လို့လည်းပြောလို့ရနိုင်တယ်မှန်တယ်ဥပမာရွေးကောက်ပွဲဆိုင်ရာနီးနာတွေပေါ့နော်လုံထုံးလုံကြီးတွေနောက်လိုက်နာမယ့်ကြီးကန်းတွေဒီချက်လက်တွေကိုဘယ်ဘာသာစကားနဲ့ထုတ်ပြန်ထားတာလဲဒါသုံးသပ်ဖို့လိုတယ်အကုန်လုံးကမြန်မာဘာသာစကားနဲ့သုံးထုတ်ပြန်ထားတာဖြစ်တယ်အဲ့ဒီပုံမှာနားလည်မှုရှိအောင်တစ်ဆင့်ပြန်ပြီးတော့မှဘာသာပြန်နေရတဲ့အလုပ်တစ်ခုကြောင့်ပဲအဲ့ဒီအလုပ်တစ်ခုကြောင့်နဲ့ပဲကျွန်တော်ကချိန်ညားကြီးကုန်ရတာရှိပါတယ်နောက်တစ်ခါမှအဲ့ဒီဘာသာစကားအခက်အခဲကြောင့်မို့လို့လည်းပဲကျွန်တော်တို့မလိုလားအပ်တဲ့ကြီးကန်းတမင်ပေါက်ဖြစ်တာမဟုတ်ပြီမလို့ကျိုးပေါက်သွားတဲ့နေသားမျိုးတွေလည်းရှိနိုင်ပါတယ်အဲ့ဒါဟာကျွန်တော်တို့အတွက်ဟိုကအ
ပန်းရှောင်းတာပေါ့နော်
ဖြစ်တည်တဲ့အချက်နဲ့တစ်ခုပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ပိုင်းအနေနဲ့ကတော့စောစောဆရာဦးဆိုင်လေးကတော့တို့မီရောထောက်ပြတဲ့ဒီရွေးကောက်ပွဲကွန်ရှင် UEC ရဲ့ခန့်ကန့်နဲ့တသက်လို့ဆွေးနွေးရင်ပါတယ်ဒီရွေးကောက်ပွဲလွတ်လပ်မြတ်တောက်ဖို့ဆိုတဲ့အပိုင်းမှာဒီရွေးကောက်ပွဲလုပ်ငန်းရှင်ကိုထိန်းချုပ်ရတဲ့ကွန်ရှင်ရဲ့ခန့်ကန့်အရေးကြီးပါတယ်အခုကတော့ဒီကွန်ရှင်ပေါ်မှာမင်းတို့ထုတ်တဲ့အစနေလည်းတော်တော်ကြားပါတယ်ဟိုအခုပဲဒီနိုင်ငံရေးပါတီကျင့်ဝတ်စီမံနဲ့ပြင်ဆင်ချက်ကိုဟိုလက်မှတ်မထိုးပဲကန့်ကွက်တဲ့ပါတီကန့်ကွက်တာတွေလည်းရှိနေပါတယ်။ဆိုတော့ဆရာဦးဆိုင်လေးဒီကော်မရှင်ရဲ့ဆောင်ရွက်ချက်ဒီမှာအဓိကအားနည်းချက်အနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိနေလို့လဲဆရာ
။ပထမဆုံးတစ်ချက်ပြောချင်တာတော့ငွေကြေးသုံးစွဲမှုဆိုင်ရာသတ်မှတ်ချက်ပေါ့နော်။ကျွန်တော်တို့တော်ကူစရဲလောင်းတူအနေနဲ့သူ့ရဲ့ရွေးကောက်ပွဲစည်းရိမ်ကိုတာမန်ဖြင့်တင်းတရာစွာသတ်မှတ်ထားပါတယ်။ဒီစိတ်တရားတွေကြော်လွန်လို့မရဘူးပေါ့နော်။ဒါပေမဲ့ဒီဥစ္စာအရင်ဒီကြီးတုန်းကဆုံးဖြတ်ထားတဲ့အချက်ဖြစ်ဖြစ်တယ်။လက်တွေ့ဘဝမှာအဲ့သိမ့်တရားဟာလုံလောက်ရလားညံ့တမှုရှိရလားဆိုတော့ပြန်သုံးသပ်ဖို့လိုအပ်သလိုရှင်းပြင်ဖို့လည်းလိုအပ်ပါတယ်။ခုမှပြည်နယ်သွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကသူကညို့တခြားကိုပဲစီယုံရမယ်နေထား။ပြည်သူ့လွှတ်တော်ကြတော့တစ်မျိုးလုံးကိုစီယုံရမယ်။ထားမှာပြည်သူ့လွှတ်တော်နဲ့ဒီပြည်နယ်သွတ်တော်ကလောက်ကောင်းလောက်သွားလိမ့်မယ်။ဟိုတိုင်းဒီပိုင်းကြီးလည်းထုံနီးလကောင်းပေါ့နော်။ဒါပေမဲ့လို့အမျိုးသားလွှတ်တော်ဆိုတဲ့ပုံကိုယ်ရဲ့အတွက်ကြတော့ဒီငွေကြေးကစံတော်ဝင်ကိုစကားပြောလာပါပြီ။ချမ်းပြည်နယ်မှာဆိုလို့ရှိရင်ဥမာလွယ်လင်းခရိုင်ဆိုလို့ရှိရင်၅မြို့နယ်နဲ့၇မြို့နယ်ပေါ့နော်။အဲ့လောက်အနေထားကိုစီးရုံးနယ်မှာသူကအမျိုးသားလွှတ်တော်ကိုယ်စားလှယ်တယောက်တည်းလုံလောက်တယ်။နောက်တစ်ခါတိုင်းသားရေးရဝန်ကြီးအဖြစ်ဝန်ကြိုင်တဲ့ပုံကိုယ်ဆိုလို့ရှိရင်ပြည်နယ်တစ်ခုလုံးကိုလွှမ်းခြုံပြီးတော့မှဒုတိယမဟုတ်ဒါတိုင်းတစ်ခုလုံးကိုလွှမ်းခြုံပြီးတော့မှစီးရုံးရေးဆင်းရမှာ။အဲ့ဒါမှသူရဲ့အတုံးစေးကလည်းတိမ့်တရာပဲသတ်မှတ်ထားရဆိုတဲ့အချက်ပဲဘလို့မှဟိုညပြဆရာအကြောင်းမရှိဘူးလုံလောက်ဆရာအကြောင်းမရှိဘူးအဲ့ဒီအချက်ကိုလည်းပဲ UEC နေနဲ့ပြုပြင်ဖို့အတွက်လိုအပ်နေပါလေခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒေါ်ထွန်းမေအမြင်ရောခင်ဗျာဒီရွေးကောက်ပွဲကော်မရှင်ရဲ့စောင့်ရဲ့ချက်တွေကတမာတမတ်ကြရလားတခြားလိုအပ်ချက်တွေဘာများရှိရလို့မြင်လဲခင်ဗျာ
လိုအပ်ချက်ကတော့ကျွန်တော်2015ရွေးကောက်ပွဲပြန်ခဲ့တော့ကစစောကနေပြီးတော့ကျွန်တော်လက်ဆက်နဲ့ဒီကအထွေထွေချင်းဘုတ်ဆက်လိုက်ခြင်းပြတော့တယ်လို့ပဲပြည်နယ်ပုံစံနဲ့ဒီတစ်ချမ်းပဲအလုံးလုံးရပါတယ်အပြည်သူတည်တည်မတမျိုးနေလုံးလုံးလုံးရတယ်မျိုးသားတွေကျမဆိုလို့ရှိရင် random နဲ့အန်းကိုပူးချေသွားချင်သွားရတယ်ဆို random နဲ့အန်းဆိုတာဈာထဲမှာကြောက်ကူတမျိုးနဲ့ဒီဘောက်ကိုကျမဖြတ်ရတယ်ဆိုတော့ပုံချမ်းစိတ်ရောအချိန်ရောမမြတ်တော့ဘူးရှင်ဆိုရွေးကောက်ပွဲကိုနေပြီးတော့တစ်ချိန်တည်းလုံးပဲဆိုတော့ကျမတို့ကပုံချမ်းစိတ်ရဲ့ဒီ US ဘက်ကပုံချစိတ်ပေါ်မှာနေပြီးတော့မေးဖို့မထုတ်လို့ပဲဒီအမျိုးသားလွတ်တော်ပုံစံနဲ့ရွေးပြန်ရမယ်ဝင်ပြန်ရမယ်အခြေအနေအခုနောက်နေပြီးတော့ကျွန်တော်တို့ဒီတိုင်းတိုင်းရဲ့ဝင်ကြည့်ဝင်ပြန်ရမယ်အခြေအနေမှာဒီငွေတစ်ခုတည်းမဟုတ်ဘူးရှင်အချိန်နဲ့လုံလောက်မှုမရှိဘူးကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်နံပါတ်7ရဲ့ခက်ခဲတဲ့နေရာတိုင်းကိုကားမရောက်ဘူးဆိုင်ကယ်မရောက်ဘူးကျွန်တော်ဆိုလို့ရှိရင်ဟိုတနေ့တည်းမှာ3ရက်5ရက်သွားဖို့ကိုနေပြီးတော့ဆိုင်ကယ်ပြီးလို့ရှိရင်လမ်းလျှောက်ရတယ်ဆိုင်ကယ်မရတဲ့နေရာရှိတယ်စက်နေစီးရတယ်ဒီလိုမျိုးကျွန်တော်တို့တွေနံပါတ်7ရဲ့ခက်ခဲတဲ့နေရာတွေအပြောင်းအလဲရှိတဲ့လူသားပုဒ်တော်ပုစလေနေရာမှာအဲဒီရွေးကောက်ပွဲအချိန်ကိုလည်းပဲအတူတူဝေကျင်းကိုလည်းအတူတူ
โอเคโหนอกตะแค่อนิเนี่ยကျွန်တော်ဆွေးနွေးစီချင်တာကတော့ဒီရွေးကောက်ပွဲနဲ့ရွေးကောက်ပွဲလို့ကာလတွေပေါ့เนาะဒီမြန်မာနိုင်ငံမှာအစိုးရပြန်လဲတင်ပြရေးနောက်ပြည်ရင်းချင်းချင်းကိစ္စတွေကအရေးကြီးဖြစ်ရှင်ရမယ့်ကိစ္စဆိုတော့ချက်ချင်းညံ့လက်ခံထားကြပါတယ်ဆိုတော့အခုရွေးကောက်ပွဲမှာဟိုအပြောင်းလဲတွေဖြစ်လာခဲ့မယ်ဆိုရင်ရောဒီကိစ္စမှာတက်ရောက်မှုတွေရှိလာနိုင်သလားဆိုတော့ဟိုကျွန်တော်ဆွေးနွေးစီချင်ပါတယ်ဟိုတကယ်တော့ဒီ NLA အစိုးရလက်ထက်မှာတန်းသားတွေပါဝင်ပေါ့เนาะမဟာမိတ်နိုင်ငံအင်အားစုတွေနဲ့ဆက်ဆံရေးခိုင်မာအောင်မတည်ဆောက်နိုင်ဘူးဆက်ဆံရေးပြတ်သွားတာမျိုးရောရှိတယ်ဆိုရင်အမြင်မျိုးတွေလည်းရှိပါတယ်ဆိုတော့အခုရွေးကောက်ပွဲကနေဒီလိုနိုင်ငံရေးမဟာမိတ်တွေပေါင်းစည်းနေအောင်တင်ပြရေးဥတည်နိုင်မှာမျိုးပဲဖြစ်ပေါ်လို့လုံနိုင်တဲ့အခွင့်အလမ်းနဲ့အလားတူတွေရောဘာများမြင်မိတယ်လဲဆရာဦးဆိုင်လေးရွေးကောက်ပွဲကိုခြေခံပြီးတော့မှမျိုးသားပြန်လဲတင်ပြရေးလူကြီးမဟုတ်တော့တာဟိုတော့ဆက်ဆံရေးခိုင်မာအောင်မတည်ဆောက်နိုင်ဘူးဆက်ဆံရေးပြတ်သွားတာမျိုးရောရှိတယ်ဆိုရင်အမြင်မျိုးတွေလည်းရှိပါတယ်ဆိုတော့အခုရွေးကောက်ပွဲကနေဒီလိုနိုင်ငံရေးမဟာမိတ်တွေပေါင်းစည်းနေအောင်တင်ပြရေးဥတည်နိုင်မှာမျိုးပဲဖြစ်ပေါ်လို့လုံနိုင်တဲ့အခွင့်အလမ်းနဲ့အလားတူတွေရောဘာများမြင်မိတယ်လဲဆရာဦးဆိုင်လေးရွေးကောက်ပွဲကိုခြေခံပြီးတော့မှမျိုးသားပြန်လဲတင်ပြရေးလူကြီးမဟုတ်တာဒီပြည်ရင်းငြိမ်းချမ်းရေးပေါ့နော်အဲ့ဒါကိုတည်ဆောက်မယ်ဆိုတဲ့ကိစ္စကအခြေစိတ်မင်းမီလုံဆောင်မယ်ဆိုလုံလို့ရတဲ့အပိုင်းကြီးရှိပါတယ်ဥမာပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာဆိုလို့ရှိရင် ANP ပါတီကအပြတ်သားအနိုင်ရရှိပါတယ်။အဲတော့အပြတ်သားအနိုင်ရရှိတဲ့ ANP ပါတီတွေကပုံပုံစံတစ်ယောက်ကိုပြည်နယ်ဝန်ကြီးချုပ်ပေးလိုက်မယ်ဆိုလို့ရှိရင်ပေးလို့ရတဲ့အနေထားပဲ။ပုံမှန်261ကာကြီးခေါင်းကြီးကနေအကုန်လုံးကြည့်လိုက်ပါကာကြီးကြီး။အဲ့မှာအနိုင်ရတဲ့အခြားပါတီကိုဝန်ကြီးချုပ်အဖြစ်ခန့်အပ်ခွင့်မရှိဘူးဆိုတဲ့ကန့်သတ်ချက်မျိုးမရှိပါဘူး။အကြီးဒါအနိုင်ရပါတီကနေပြီးတော့မှတတိလုံးကိုအသွင်းချုပ်ပြီးအနိုင်ရတဲ့ပါတီကသဘောထားကြီးပါတဲ့အမျိုးသားညီညွတ်ရေးကြီးကိုရှေ့ရှုပြီးတော့မှ ANP ပါတီကိုဝန်ကြီးချုပ်နေရာပေးလိုက်မယ်ဆိုလို့ရှင်ဒါအခုရခိုင်ပြည်နယ်မှာကြုံတွေ့နေကြုံတွေ့နေရတဲ့ကြေညာတော့ဖြစ်ကောင်းမှဖြစ်ပါလိမ့်မယ်အဲ့ဒါကျွန်တော်အမျိုးသားညီညွတ်ရေးကိုရွေးကောက်ပွဲနဲ့ဆက်ဆက်ပြီးမှလုပ်မယ်ဆိုပြီးလုပ်လို့ရတဲ့အနေအထားပေါ့နော်နောက်တစ်ခုအခု2020ဆိုလို့ရှင်ကြတော့လေအကြိမ်ရည်များပါတီကြီးတစ်ခုခုကပဲအပြတ်တနိုင်သွားတာမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ဘယ်တိုင်းသားပါတီတွေကိုတော့ဖြင့်ဘယ်လိုအနေထားမျိုးနဲ့အပေးယူနိုင်ငံရေးရဘာကိန်းလုပ်ဖြစ်နေဆိုတဲ့ဥစ္စာကြိုတင်ပြီးတော့မှညှိနှိုင်းစီစဉ်ဆောင်ရွက်ဖို့လိုအပ်ပါတယ်ခုပါတီတစ်ခုတည်းကပဲအကုန်လုံးကိုတွန်းချုပ်ပြီးတော့မှသာဝရအမြင်အနိုင်ယူနေမယ်ဆိုတဲ့စဉ်းစားချက်မျိုးဟာဒါဒီတော်စုကိုသွားမဲ့အခင်းချင်းမှာကောင်းမွန်တဲ့ရလက်ကိုထွက်ပေါ်စေနိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာโอเคเซียวซานนี่ซื้อเนี่ยเจตุว่าสรุปดอทุ่มเนี่ยก็ครับที่อกุยวยกอกกวยอ่ะนี่พอดิเปลี่ยนแล้วตื่นแยยปิวินเย็นๆยี้นี่ก็ชิชุ่นได้มั้ยดิอขวัญล้านนี่ล้าล่ะดิบายเนี่ยเหมือนมีเลยครับเนี่ย
ดิจม่าเนี่ยเนี่ยတော့ဒီဖြစ်ပေါ်လာတဲ့အစိုးရရဲ့သဘောထားရှင်ဖြစ်ပေါ်လာတဲ့အစိုးရရဲ့သဘောထားဒီအဲဒီတော့ဒီအနိုင်ရပါတီဒီနေရာကအနိုင်ရဆိုတော့တက်လာတဲ့ပါတီကဒီတပြေရာရာပေါ့ဥပမာအဖြစ်ကျမတို့ဆိုလို့ရှင်ပြီးခဲ့တဲ့2015မှာအနိုင်ရခဲ့တဲ့အဲကျွန်တော်တို့ပါတီတွေဆိုလို့ရှိရင်မြန်မာပြည်တော်မှာဒုတိယဥပဒေကိုပေးခဲ့တာမျိုးဒီတစ်ခုတည်းကိုပဲသူတို့မျိုးသားရင်းကြားစိတ်တွေတို့မြင်နေကြတဲ့အခြေအနေကအဲကျွန်တော်ဒီတစ်တိုးပြီးတော့မြင်ဖို့လိုပါပဲရှင်အဲကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်2015ကလုံးဝကြက်တဲ့အနိုင်ရလို့ရှိရင်တကယ်လို့ဒါတကယ်ဒီပေါ့ပွဲမှာဖော်ပြထားတဲ့နိုင်ငံပါတီရဲ့နေပြီးတော့ရှင်းမင်းချက်အတိုင်းမျိုးသားရင်းကြားစိတ်ရဆိုလို့ရှိရင်2015ကလေးကအဲ့ဒါတစ်ခုထိမျိုးသားရင်းကြားစိတ်ရလုပ်ငန်းတွေကိုဆောင်ရွက်လို့ရခဲ့ရမှာဖြစ်ပါတယ်။တစ်ဖက်မှာနေပြီးတော့ဝေဖန်တန်တွေရှိခဲ့ရပါတယ်ဆိုလို့ရှိရင်တိုင်းသားနဲ့တော့နိုင်ငံပါတီကမျိုးသားရင်းကြားစိတ်ရမလုပ်ဘူး။ဒါပေမဲ့နေပြီးတော့ဒီတက်မတော်နဲ့တော့လုပ်တယ်ဆိုတဲ့ဆွေးနွေးချက်တွေတချို့ချင်းချင်းချက်တွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ဒီကောင်နဲ့ကျွန်တော်တို့ဒီတက်မတော်နဲ့အနိုင်ရပါတီနဲ့ရောတိုင်းသားတစ်ခုထိရင်းကြားစိတ်ရှိခဲ့တယ်ဆိုတော့ကျွန်တော်တို့မတွေ့ရဘူး။ဘယ်နေရာမှာပုံပေါ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံပေါ်ရရှိပါတီကိုပြည်စည်းရေးမှာတက်ဖက်လဲလိုလားတဲ့ပြီးလို့ရှိရင်ဒီကျွန်တော်တို့ဟိုတက်ခါပါတီကိုပြောလို့ရတယ်ချက်ခံဖို့ပြောရေးပါတီရတယ်ပဲ16ဆိုတော့ပုံမှန်ကိုဆွေးနွေးတယ်ဒါပေမဲ့သူတို့ဘက်ကကြီးတန်အဲတောင်ပြီးပြီးတော့ပြန်လည်ကြီးခဲ့တယ်တကယ်တမ်းကြောက်လို့ရှိရင်လွတ်တော်ထဲမှာတင်ကြီးတင်ညွတ်တဲ့အဲရွေးတော့ပွဲမတိုင်ခင်မှာပြင်ဆင်နိုင်တဲ့ပုံမှန်ဒီအကုန်လုံးတရားရဟန်းတို့နေပါပြင်ဆင်နိုင်တဲ့ပုံမှန်ဟာဒီ16ပြည့်ဖြစ်ခဲ့ပါတယ်ဒါပေမဲ့အနိုင်ရပါတီကတောင်ဝင်နေပြီးတော့သူတို့တင်တာမဟုတ်ဘူးတခြားလူတွေတင်တာအာဆိုတဲ့ပုံစံမျိုးနဲ့ပယ်ချခဲ့တဲ့ပုံမှန်နေပြီးတော့2015ကနေခုနှစ်ချီအချိန်ကြီးနိုင်ရပါတီရဲ့ဘူတာရင်ကြားစစ်ကြီးဘူဝါရဘူတော်မှတကယ်ဖို့ရဲ့လားတကယ်ရင်ကြားစစ်မှာလားဆိုတဲ့နေပြီးတော့ဟောကျွန်တော်တို့မေးခွန်းထုတ်ရမယ်ဒီအချိန်ကြီးကိုကျွန်တော်တို့ပြန်နေသုံးသပ်ရပါမယ်ရှင်တစ်ခါမှနေပြီးတော့ကျွန်တော်တို့လည်းဒီငင်းချင်းအရာပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အချိန်ချင်းအဖန်မှတိတ်တုံးခဲ့တယ်ဒီကျွန်တော် ေါ်တော့ဝန်ကြီးဌာနအများဆုံးကနေပြီးတော့ဒီအနိုင်ရပါတီကနေဖွဲ့စည်းထားတဲ့ဝန်ကြီးဌာနတွေဖြစ်ပါတယ်ဝန်ကြီးဌာန၃ခုတာနေပြီးတော့ဒီတက်မတော်ကတည်းကဈေးပေးပြီးတော့မှအာဒါဟိုဆောင်ရွက်ချက်ဝန်ကြီးဌာနလည်းရှိပါတယ်အဲဒါပေမဲ့တကယ်တမ်းနေပြီးတော့ရင်းရင်းရင်းကိုအစိုးရကြီးကြောင်းဝင်ပြီးတော့ကျွန်တော်တို့မပြောခဲ့ဘူးကျွန်တော်တို့ခိုင်ပြည်နယ်မှာတော့ဖြစ်ပြင်းပြင်းထန်ထန်တိုက်ပွဲဖြစ်တာတော့မှပြည်သူတွေဖက်ကအရက်လိုက်ပြည်သူတွေတေဆုံးသွားတာတော့ခလေးတကယ်တေဆုံးသွားတာတော့အမျိုးသမီးတွေပြေဆုံးသွားတော့ဒါဟိုထွက်တော်မှာအစိုးတင်လာတော့မှပယ်ချခဲ့တဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီကျမတို့ရင်းချမ်းရင်းနဲ့ပတ်သက်လို့ရှိရင်လည်းလက်ရှိအနိုင်ရပါသေးရဲ့ပြောဆိုမှုဂျောင်းဝင်ဖြစ်ပြီးမှအင်မတန်အားနည်းတယ်လို့ကျမတို့သုံးသပ်နိုင်နေရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ညီကရောက်နေတဲ့ဆွေးနွေးစီရင်တာကတော့ဒီလွတ်လပ်မြတ်တမ်းရဲ့ရွေးကောက်ပွဲဖြစ်ဖို့အခုလိုအားနည်းချက်တွေရှိနေတယ်ဆိုတဲ့အချိန်မျိုးမှာရွေးကောက်ပွဲအစီအစဉ်ကိုဒီအခုလက်ရှိစီစဉ်ထားတဲ့အတိုင်းနိုဝင်ဘာမှာကျင်းပတင်လာဘလို့ချင်းညုံမှာမှကျင်းပတင်တယ်လို့ယူဆတယ်ဆောက်စင်းတယ
်ဒီကောက်ပွဲကိုဒွန်ကွန်ဘာနာထဲမှာကျင်းပမယ်ဆိုလို့ရှိရင်တော့လေကျင်းပတင်ပါလေဘာဖြစ်လို့ဆိုရှိရှိကျွန်တော်ဆက်ပြီးတော့မှသွားပြီးတော့ရွှေ့လိုက်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံရေးရအခင်းချင်းကြောင့်ပေါ့နော်ဒီမိုကရေစီရတက်တန်းလို့နေနေတဲ့အချိန်မှာမလိုလားအပ်တဲ့တခြားပြဿနာကိုကြုံတွေ့လာရနိုင်တာပေါ့နော်အဲ့တော့2020နောက်ပိုင်းအကြိမ်ရေကောက်ပွဲမဖြစ်ခဲ့လို့ရှိရင်ဘာလို့မလဲဘာတွေလုပ်ထားတယ်လဲဆိုတဲ့အချက်ကကျွန်တော်စီမံတိကျခိုင်မာစွာပြဋ္ဌာန်းထားခြင်းရေးဆွဲထားခြင်းပြင်ဆင်ထားခြင်းမရှိပါဘူး။အဲကြောင့်မို့လို့ရေကောက်ပွဲကိုယူစီအားခံမှန်းထားတဲ့နိုဝင်ဘာလအတွင်းကျင်းပမယ်ဆိုတော့ကျင်းပမယ်ဆိုလို့ရှိရင်ဖြစ်တတ်ပါလေလုပ်တတ်ပါ။ဒါပေမဲ့တစ်ခုရှိပါတယ်။ရေကောက်ပွဲလုပ်တဲ့အချိန်မှာတရက်ဖက်အဖွဲ့အစည်းတွေဂျာနီစောင့်ကြည့်ရေးအဖွဲ့အစည်းတွေကိုလွတ်လွတ်လပ်လပ်ကျယ်ကျယ်ပြန့်ပြန့်နဲ့သူတို့ကိုရန်ပုံငွေရပောက်ရလမ်းကအစအားလုံးကိုတပြေးညီဖွင့်ထားပေးဖို့လိုအပ်ပါတယ်။အဲလိုမျိုးစောင့်ကြည့်တဲ့အဖွဲ့တွေလွတ်လွတ်လပ်လပ်မလုံရှားနိုင်ဘူးဆိုလို့ရှိရင်ကျွန်တော်အားလုံးပြောမှန်းတဲ့ဒါရွေးကောက်ပွဲမကျင်းပခင်လွတ်လပ်ပွင့်လင်းမှုရွေးကောက်ပွဲကျင်းပနေစေလွတ်လပ်ပွင့်လင်းမှုနဲ့ရွေးကောက်ပွဲပြီးနောက်လွတ်လပ်ပွင့်လင်းမှုဆိုတဲ့အချက်နဲ့အဲဒီပေးတာနေနဲ့ကိုင်းညီနိုင်ကြအကြောင်းမရှိဘူး။အဲ့ဒါကြောင့်မို့လို့ဒီဈာနေစောင့်ကြည့်ရေးအရက်ဖက်အခွင့်အရေးများကိုကျေကျေဆက်ဆက်လက်လက်ဖွင့်ပေးဖို့နောက်ဆုံးအနေနဲ့တိုက်တွန်းလိုပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာဦးဆိုင်လေးဆွေးနွေးရကျေးဇူးပါ။ဆိုတော့ဒေါက်တာမေအမြင်နဲ့ဆွေးနွေးပါခင်ဗျာ။နိုဝင်ဘာမှာရွေးကောက်ပွဲကျင်းပတင်မတင်ကျင်းပမယ်ဆိုရင်လည်းဘလို့အခြေအနေမျိုးတွေဖန်တီးထားဖို့လိုမလဲ။ဒေါက်တာမေအမြင်သိချင်ပါတယ်ခင်ဗျာ။
ကျမတို့နိုင်ငံမှာတော့ဒီရွေးကောက်ပွဲကအကျင့်ကိုကျင်းပရမှာဖြစ်ပါတယ်။အဲ့ပါကီလို့ဆိုလို့ရှိရင်အဲကျွန်တော်တို့မြန်မာနိုင်ငံမှာနေပြီးတော့ရွေးကောက်ပွဲမှာလိုအပ်တဲ့ဒီမိုကရေစီသွားမယ်ဆိုလို့ရှိရင်ပြည်သူများရဲ့ကိုယ်စားပြုမှုကမဖြစ်မနေလိုအပ်တဲ့အခုကျွန်တော်တို့ခံနေတဲ့ဘလောက်ထိအခြေအနေခက်ခဲနေပါစေအဲကျွန်တော်တို့ရွေးကောက်ပွဲကိုကျင်းပတင်တယ်လို့ယူဆတယ
်။ဟုတ်ကဲ့ပါခင်ဗျာအချိန်တူတူဆွေးနွေးကြတဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်အမြတ်သားလွတ်တော်ကိုယ်စားဒေါက်တာမေရှန်တန်းသမားဒီမိုကရေစီဖွဲ့ချုပ်တွေ့ရမှုဦးဆိုင်လေးတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စင်နေစနေကစီစဉ်လဲဒီမှာပဲဆုံးသက်ပြစေဒီစီစဉ်မှာတော့ view မြန်မာပိုင်းရဲ့စင်နေည9နိုင်ကနေ10နိုင်ထိနဲ့အနည်းငယ်နေမနဲ့6နိုင်ကနေ9နိုင် view စီစဉ်နေမှာနားဆင်နေတယ်လို့ view မြန်မာပိုင်းအင်တာနက်ဆန်တဲ့နာဖြစ်တဲ့ bamis.viewnews.com နဲ့ facebook ဆန်တဲ့နာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ကျွန်တော်အောင်လုံးပါခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်နိုင်ငံတောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်အများပြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားနေပြီးအရီဇိုနာနဲ့ဖလော်ရီဒါပြည်နယ်တွေမှာတော့စနေနေ့ကတရက်တွင်းဒီရောဂါကူးစက်ခံရသူစံချိန်တင်လောက်အောင်တွေ့ခဲ့ရပါတယ်။စနေနေ့အထိဆိုကမ္ဘာတစ်လွှာဒီရောဂါကူးစက်ခံရသူ10သန်းနီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက9သန်းနီးပါးရှိနေတယ်လို့ John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။African American မျိုးသား George Floyd ပါဝင်တခြား African American တွေရဲဖမ်းဆီးမှုတွင်တည်ဆောက်မှုတွေကိုအကြောင်းပြုပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိုပါတီကြီးနှစ်ဆလုံးကထောက်ခံထားပေမဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေကိုလွှတ်တော်မှအတည်ပြုနိုင်ရေးချိုးဖောက်ချက်ကတော့ရှင်းမတိုးနောက်မဆုတ်ဖြစ်သွားပါတယ်။ဒီလိုဖြစ်သွားတာဟာပါတီကြီးနှစ်ကြားနဲ့နဲ့ဆိုင်ဆိုင်ကွဲပြားနေတာကိုပေါ်လွင်စေပြီးတခြားကိစ္စရပ်တွေကိုပါလွှတ်တော်အမတ်တွေဘက်ကဆောင်ရွက်လို့မရတဲ့အခြေအနေဖြစ်သွားစေပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာစီးပွားရေးအထိနာနေချိန်မှာပဲမြန်မာနိုင်ငံကိုအမေရိကန်ဒေါ်လာ 356.5 သန်းအရေးပေါ်အကူအညီပေးအပ်ဖို့အတွက်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့အမှုဆောင်ဘုတ်အဖွဲ့ကအတည်ပြုဆုံးဖြတ်ကြောင်းဇွန်လ26ရက်တောက်ကြနေ့ကသတင်းထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကဒုက္ခသည်စခန်းတစ်ခုနားမှာရန်စွဲခိုင်းတာတွေလို့ယူဆရတဲ့ Runja Muda Leo, Bangladesh Jeta Pune, Abian Tikamu, Tipwagabi, Tisong Torelu, Bangladesh Jeta Puega Piobari, the Ningrini Manakin the Hendriga or the Lau Pavishan, Coronavirus Yoga Kusamu, Yibo Chinija, Viewi Mamma by Tonga Jedrigo, Yai Bones and Pione Tonga Biniraba, Toda Shambong Sichanda Kujama Jabazi, Jama Kinu Taba.
This program has come to you from the Voice of America, Washington.